Welcome to the Voice of America in Burmese.
ညချမတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဧပြီလ28ရက်အင်္ဂါနေ့ညပိုင်း 9:20 အစီအစဉ်တွေကိုတိုင်းတိုမီတာ24 25 51နဲ့လိုင်းလမီတာ190ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျမအေးသနာကျပါရှင်ငရင်တန်တဲ့နီပေါ်လူလူတွေရင်းနဲ့တခြားအခြေခံအကူအညီတွေရေးပေါ်လိုအပ်နေပြီးတော့ဒီအပြည့်စည်းပုံအောင်မှာပြည့်နေသူတွေကိုကယ်ဆယ်နိုင်ဖို့တော့ဆက်ပြီးတော့ကြိုးပမ်းနေကြပါတယ်ရှင်။အထူးကရုံးနေနဲ့မတိမငယ်ဖြစ်တဲ့အမေရိကန်ပြည်အောင်စု Maryland ပြည်နယ် Baltimore မြို့မှာတော့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားချိန်မှာဖမ်းခံရတဲ့ရားခဲ့တဲ့ဒဏ်ရာရီနဲ့ကွယ်လွန်သွားတဲ့အသက်25နှစ်အရွယ် Gary ရဲ့ဇာပနာပြည်တဲ့နောက်မှာရုံးရင်းဆက်ခတ်အခြေအနေတွေထပ်ပြီးတော့ဖြစ်ခဲ့ပါတယ်ရှင်။အခုလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းပြောပြဖို့ရှိပါတယ်မန်နန်းလောင်းရေ။
ကမ္ဘာပြရှင်ပြီးခဲ့တဲ့ရက်ပိုင်းကအင်အားပြင်းငလင်ကြီးလှုပ်သွားခဲ့တဲ့နီပေါ်နိုင်ငံကအခြေအနေနဲ့ပတ်သက်လို့ကတော့
ကျွန်တော်ဒီနေ့ဟိုနေ့လယ်ရမှာဒီကတ်မန်ဒူရောက်တာတော့အခုနေ့လယ်ဒီမြို့ထဲကိုပတ်ကြည့်ရတော့ဟိုဒီရှေးဟောင်းအဆောက်အဦတော်တော်များများကတော့လုံးဝပြိုကျသွားတာတွေ့ရတယ
်နီပေါ်နိုင်ငံကိုကိုရိုင်းသတင်းသွားယူနေတဲ့ VOA ဗီဒီယိုသတင်း6ကိုစင်လက်နဲ့မြန်မြန်ခန်းကိုနောက်ပိုင်းမှာအသေးစိတ်တင်ပြပေးမှာပါဒါအပြင်ဖကန့်တနိုင်ဒေတာဖက်ကတိုက်ပွားဖြစ်ပွားခဲ့တဲ့နေရာတွေကိုအစိုးရစစ်တပ်နဲ့ကချင်တပ်ဖွဲ့တို့အတူပူးတွဲစုံစမ်းစစ်ဆေးမဲ့သတင်းနဲ့ထိုင်းနိုင်ငံကမြန်မာအလုသမားတွေပါတဲ့ကားတိမ်းမောက်လို့လူတချို့သေဆုံးသရရတဲ့သတင်းနဲ့အတူနိုင်ငံတကာသတင်းတစ်ပုဒ်ကိုလည်းတင်ပြပေးဖို့ရှိပါတယ်ခုရင်ဆုံးတော့အင်္ဂါနေ့ထိတ်တန့်ရောက်သတင်းတွေကိုမအေးသနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်ရင်းတန်းတဲ့နီပေါ်လူလူအတွက်ရင်းနဲ့တခြားအခြေခံအကူအညီတွေရေးပေါ်လိုအပ်နေပြီးတော့နီပေါ်နိုင်ငံကိုရောက်ရှိဖို့နဲ့အပြည့်အစည်းပုံတွေအောက်မှာပြည်내သူတွေကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးလုပ်သားတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်ရှင်။ငရင်ကြောင့်လူပေါင်း၈တန်ထိခိုက်ခဲ့ရပြီးတော့လူတသန်းခွဲနီးပါးဟာစားနပ်ရိက္ခာအကူအညီလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်တေဆုံးသူ 4,300 ကျော်ထိရှိသွားပြီးတော့ဒဏ်ရာရသူတွေက 8,000 ကျော်လောက်ရှိတယ်လို့တာဝန်ရှိသူတွေကအင်္ဂါနေ့မှာပြောပါရယ်ကယ်ဆယ်ရေးလုပ်သားတွေကအပြိုပြတ်ပုံတွေကိုဆက်ပြီးရှင်းလင်းနေပြီးတော့ခေါင်းထဲဒေတာတွေထိပို့ရောက်ဖို့စူးစမ်းနေတာကြောင့်အဲ့ဒီဒေတာတွေကအခြေအနေသိရရင်တေဆုံးဒဏ်ရာရသူအရေးတွေကထပ်ပြီးတိုးလာနိုင်တယ်လို့အရာရှိတွေကဆိုပါရယ်စနေနေ့ကပြင်အား 9.8 ရှိတဲ့ငရင်ကြီးလှုပ်သွားပြီးတဲ့နောက်မှာပြင်အား 4.5 ရှိတဲ့နောက်ဆက်တွဲငရင်တွေဆက်ပြီးတော့လှုပ်တာကြောင့်လူတော်တော်များများဟာအိမ်ပြင်ပက်ဒါမှမဟုတ်ရွက်ပြင်တဲတွေနဲ့ညှာအိတ်ခဲ့ရပါတယ်ကက်မန်နူမြို့တော်ကိုရောက်အောင်သွားဖို့ကပြဿနာမရှိပေမဲ့လေမြို့တော်အပြင်မဲ့ဝေးလံတဲ့ဒေသတွေကိုသွားဖို့ကတော့ခက်ခဲနေတော့မယ်လို့အိမ်မှာရောက်နေတဲ့ VOA သတင်းတောင်စတီဖာမန်ကပြောပါတယ်တန်ရှင်းတဲ့တောက်သုံးရီပြက်လက်နေပြီးတော့ဟင်းလင်းမြင်းနယ်မှာလူများစုဝေးနေတာကြောင့်ယောဂဗျာတွေကြားရောက်မဲ့အနေရရှိနေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးထားပါတယ်ရှင
်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုပြဿနာဟာအရှေ့တောင်အရှာနိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေအကြားမှာကွဲပြားမှုမဖြစ်စေဘူးလို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရာဇက်ကပြောလိုက်ပါတယ်။အားကောင်းတဲ့အာဆီယံညီညွတ်မှုနဲ့သွေးစည်းမှုရှိနေပြီးတောင်တရုတ်ပင်လယ်ပြဿနာနဲ့ပတ်သက်လာရင်တူညီတဲ့သဘောထားရှိကြတယ်လို့မစ္စတာနာဂျစ်ကသတင်းတောက်တွေကိုထုတ်ပြောခဲ့ပါတယ်။ဒီနေ့အာဆီယံဥက္ကဋ္ဌဖြစ်မြန်မာကနေလွှဲရည်ခဲ့တဲ့မလေးရှားနိုင်ငံကလန်ကာဝီပန်းဖြေကျွန်းမှာကျင်းပတဲ့ဒီနေ့အာဆီယံထိပ်သီးအစည်းအဝေးမှာမလေးရှားဝန်ကြီးချုပ်နာဂျစ်ကသတင်းတောက်တွေကိုအခုလိုပြောခဲ့တာပါ။တောင်တရုတ်ပင်လယ်ရေးသက်ဆိုင်ရာနိုင်ငံတွေလိုက်နာလှုပ်ဆောင်ရမယ်ကျင့်ဝတ်စည်းကမ်းနဲ့အညီအာဆီယံနိုင်ငံတွေနဲ့လှုပ်ဆောင်သွားမယ်လို့လည်းမစ္စတာနာဂျစ်ကဆက်ပြောခဲ့ပါတယ်။တကယ်တော့တရုတ်၊ထိုင်ဝမ်နဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့ဘရူနိုင်းနိုင်ငံတွေကတောင်တရုတ်ပင်လယ်ထဲမှာနယ်မြေပိုင်ဆိုင်နေဆိုပြီးပြောထားကြတာပါ။ဒီနယ်မြေတွေထဲမှာအတုံးများတဲ့ရေချောင်းလန်းတွေ၊ငါးဖန်းကတ်တွေပါဝင်တယ်လို့ရေအောက်မှာကြီးမားတဲ့ရေနံနဲ့သဘာဝတန်းငွေ့အတွင်းတွေရှိတယ်လို့လည်းယုံကြည်ထားကြပါတယ်ခင်ဗျာ။
မြန်မာတရုတ်နယ်စပ်မှာမြန်မာစစ်တပ်နဲ့ကိုကံလက်နက်ကိုင်တပ်တွေတိုက်ပွဲတွေဖြစ်နေကြတာမှာတရုတ်နိုင်ငံနဲ့လက်နက်ကြီးကြီးတွေတရုတ်နိုင်ငံဘက်ကိုကြမလာစေဖို့အတွက်တရုတ်ဘက်ကမြန်မာအစိုးရကိုဒီနေ့ပဲထပ်ပြီးတော့သတိပေးသွားပါတယ်။ကိုကံနဲ့ဖြစ်နေတဲ့နယ်စပ်တိုက်ပွဲကနေပြီးတော့တရုတ်နိုင်ငံဘက်ကိုလက်နက်ကြီးကြီးစံတွေထပ်ပြီးတော့ကြလာခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်တို့ထပ်ပြီးတော့သတိပေးသွားတာပါ။သိမ့်မကြခင်တုန်းကပဲမြန်မာဘက်ကလက်နက်ကြီးကြီးတွေကျလာခဲ့တယ်။နေအဆောက်အုံတွေထိခိုက်မှုရှိခဲ့ပေမဲ့လည်းကံကောင်းထောက်မှစွာပဲလူသေးပြောက်တော့မရှိခဲ့ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဟောင်းလီကနေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာဒီကနေ့ပဲပြောသွားပါတယ်။ဘယ်နေ့မှအဲ့လိုမျိုးကြီးစံတွေထပ်ပြီးတော့ကျလဲဆိုတာအတိအကျတော့ပြောမသွားပါဘူး။ ။ဒီရပိုင်းအတွင်းမှာပဲကိုကန်ဒေတာမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့နှစ်ဖက်အထူးခိုင်အခြားဆုံးနဲ့များခဲ့တာပါ။နေဆက်အခြေအနေပုံမှန်ပြန်ဖြစ်ဖို့ဒီကိစ္စနဲ့ပတ်သက်တဲ့သူတွေအားလုံးအခြေအနေကိုအမြန်ဆုံးထိန်းသိမ်းသိမ်းကြံ့တွယ်ကြဖို့အတွက်တရုတ်ဘက်ကမျှော်လင့်ပါတယ်လို့မစ္စတာဟောင်းကပဲပြောပါတယ်။တရုတ်သမ္မတရှီဂျင်ပင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းနဲ့မနေ့ကတွေ့ဆုံစဉ်မှာတော့တရုတ်မြန်မာနယ်စပ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရရှိအောင်လှုံ့ဆော်မှုတရုတ်သမ္မတကထပ်ပြီးတော့တောင်းဆိုသွားခဲ့ပါတယ်။ကိုကန့်သဘုံတွေဟာတရုတ်နယ်စပ်မြင်းနဲ့ဂိုင်900လောက်အကွာနီးနီးမှကိုကရုတ်ချင်းတွေထဲမှာနေရာယူထားကြတယ်လို့မြန်မာပြည်ကြားရေးဝန်ကြီးဌာနကတနင်္လာနေ့ကပဲကြေညာသွားတာပါ။အရင်လောက်ကတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်တဲကိုကိုကန်တိုက်ပွဲကနေပြီးတော့လက်နက်ကြီးကြီးတွေကျလာခဲ့ပြီးတော့တရုတ်နိုင်ငံသား9ဦးသေဆုံးခဲ့ရလို့တရုတ်အစိုးရအမျက်ဒေါသထွက်ခဲ့ပါတယ်ရှင်
။အမေရိကန်သမ္မတဘရိုက်အိုဘားမားဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဒီနေ့အင်ပြီတော်မှာတွေ့ဆုံမှုရှိနေပါတယ်။မစ္စတာအာဘေရဲ့အခုခေတ်စဉ်ဟာနှစ်နိုင်ငံကြားကာကွယ်ရေးနဲ့စီးပွားရေးဆိုင်ရာဆက်ဆံမှုတွေချဲ့ထွင်ရေးအဓိကဖြစ်မယ်လို့ခန့်မှန်းထားကြပါတယ်။မစ္စတာအာဘေနဲ့အခြားဂျပန်ထိပ်တန်းတာဝန်ရှိသူတွေဟာတင်လာနေတဲ့ကနယူးယောက်မြို့တော်မှာနယူးယောက်မြို့မှာအမေရိကန်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးကြပြီးကာကွယ်ရေးမဟာမိတ်ကိုခိုင်မာအောင်လုပ်ဖို့သဘောတူခဲ့ကြပါတယ်။ဒါအပြင်တရုတ်ရဲ့အင်အားကြီးထွက်လာနေတာကိုတံပြန်လှုပ်ဆောင်ချက်တစ်ခုအဖြစ်မြင်ထားကြပါတယ်။ပြင်ဆင်ထားတဲ့ကာကွယ်ရေးဆိုင်ရာလက်ညွန်ချက်အရနိုင်ငံတကာပဋိပက္ခတွေမှာဂျပန်အနေနဲ့ပိုကြီးမားတဲ့ခန့်ကဏ္ဍကနေပါဝင်လာနိုင်ပြီဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ပြီးမှစီးရေးကဏ္ဍချုပ်ဖို့အပြောခံရတဲ့ဂျပန်နိုင်ငံအနေနဲ့အခုဆိုရင်တတိယနိုင်ငံတစ်ခုကိုအကာအကွယ်ပေးတာဒုံးချီအကာအကွယ်ရေးခိုင်မာအားကောင်းလုပ်ပေးတာမြေမြုံပိုင်းရှင်းတာနဲ့တင်းမောတွေကိုစစ်ဆေးတာတွေလုပ်နိုင်လာပြီဖြစ်ပါတယ်ဒီတော့အထင်မှာပဲတိုကျိုမြို့တော်နာကအမေရိကန်စစ်တပ်အခြေစိုက်တခန်းစခန်းတစ်ခုကိုတိုက်ခိုက်နိုင်ခြေရှိတဲ့လာလာပေါ်မှာလဲစုံစမ်းစစ်ဆေးနေတယ်လို့ဂျပန်ရဲတွေကထုတ်ပြောခဲ့ပါတယ်ဒီဇာမစစ်ကမ်းမှာဒီနေ့ပောက်ကွဲမှုတစ်ခုဖြစ်ပြီးစခန်းနဲ့မိုင်ဝဲလောက်ကွာမှာစခန်းကိုချိန်မီမြေပေါ်မှာစိုက်ထားတဲ့ကြီထက်ပြီးပြစ်လို့ရတဲ့တံပိုက်နှစ်ချောင်းကိုတွေ့ခဲ့ရတယ်လို့ရဲတွေကဆိုပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။အထူးကရုံးနေနဲ့မတိမငြိမ်ဖြစ်နေတဲ့ American ပြည်အောင်စု Maryland ပြည်နယ် Baltimore မြို့မှာတော့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဖြန့်ချထားပါတယ်။ဒီလအစောပိုင်းမှာရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းထားချိန်အတွင်းအဖမ်းခံရတဲ့အချိန်ကရခဲ့တဲ့ဒဏ်ရာတွေနဲ့ကွယ်လွန်သွားတဲ့အသက်25နှစ်အရွယ် Freddie Gray ရဲ့ဇာပနာပြီးတဲ့နောက်မှာရုံးရင်းဆိုင်ခံအခြေအနေတွေဖြစ်ခဲ့တာပါ။ Maryland ပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan က Baltimore မြို့မှာအရေးပေါ်အခြေအနေကြေညာထားပြီးတော့ဒီကနေ့အကြောင်းတွေပိတ်ထားပါတယ်။အခုဒီကရုံးတွေဟာဘော်တီမောမြို့မှာဖြစ်ပွားခဲ့သမျှတွေမှာအဆိုးရွားဆုံးဖြစ်ရတဲ့ခုပါပဲလို့မြို့တော်ဝန် Stephanie Rollins Blake ကပြောပြီးတော့သတင်းတစ်ပတ်ကြာညမထွက်ရအမိလဲထုတ်ပြန်ထားပါတယ်။မြို့ရဲ့နေရာအများပြားမှာမီးလောင်နာတွေကိုတော့ဒီကနေ့လင်းအားကြီးအချိန်ထိမိသက်သမားတွေဆက်ပြီးတော့ငြိမ်းသက်ခဲ့ရတာပါ။မီးလောင်တဲ့အထက်မှာခရီးရန်ဖျားအကြောင်းတစ်ခုကအဆောက်နေတဲ့ဘိုးဝါရိတ်သားလည်းပါပါတယ်။တနင်္လာနေ့ကအကြောင်းတွေဆင်းပြီးတဲ့နောက်အရေးအတွက်ရာတော်များတဲ့အထက်တန်းအကြောင်းသားတွေမြို့ရဲကကုန်တိုင်းတစ်ခုစီကိုချီတက်ကြရင်လည်းအကြမ်းဖက်အဓိကယုံတွေစားဖြစ်ပါတယ်။အဲဒီကနေပြီးတော့ရက်ွက်တော်တော်များထိပြန့်သွားပြီးတော့ဆန္ဒပြပွဲကရုံးရင်းဆိုင်ခန့်အခြေအနေကိုပြောင်းသွားတာနဲ့အမျှရဲတပ်ဖွဲ့ကမထိန်းသိမ်းနိုင်ဖြစ်ခဲ့ရပါတယ်။စီးပွားရေးလုပ်ငန်းတွေမော်တော်ယာဉ်တွေကိုလူရဲဖျက်ဆီးမိရှို့တာတွေရှိခဲ့ပြီးတော့ဆန္ဒပြသူတွေကအဓိကယုံနှိမ်နေရဲတွေကိုကြောက်ခဲတွေအုတ်ခဲတွေပလင်းတွေတခြားအရာတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်ရှင့်
အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားရလာနေတဲ့နျူကလ িয়ার သဘောတူညီမှုဘယ်လိုမျိုးကိုမဆိုအမေရိကန်လွှတ်တော်အနေနဲ့ပြန်လည်သုံးသပ်စစ်ဆေးခွင့်ရမယ့်ဥပဒေမူကြမ်းကိုအမေရိကန်အထက်လွှတ်တော်မှဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ဒီမူကြမ်းကိုအတည်ပြုနိုင်မှုပထမအမေရိကန်အထက်လွှတ်တော်မှဆုံးဖြတ်ပေးရမှာဖြစ်ပြီးနောက်အောက်လွှတ်တော်မှအတည်ပြုချက်ထပ်ယူပြီးမှသာသမ္မတဘရက်အိုဘားမားအနေနဲ့နောက်ဆုံးလက်မှတ်ထိုးပြီးဥပဒေအဖြစ်ပြဋ္ဌာန်းနိုင်မှာပါ။သမ္မတအိုဘားမားဘက်ကလည်းအခုလိုလွှတ်တော်ကိုဖျက်ပီးရင်ဒီဥပဒေချမ်းကိုထောက်ခံလက်မှတ်ထိုးပေးမှာဖြစ်တယ်လို့အရေးမွဲ့ထုတ်ပြောထားခဲ့ပါတယ်။တကယ်တော့အမေရိကန်လွှတ်တော်အမတ်တွေအနေနဲ့ဒီရလာနိုင်တဲ့နျူကလ িয়ার သဘောတူညီမှုမှာအီရန်ဘက်ကနေနျူကလ িয়ার လက်နက်မထုတ်နိုင်အောင်တားမြစ်နိုင်ဖို့နဲ့နောက်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအနေနဲ့လည်းအမေရိကန်ရဲ့ကုလသမဂ္ဂနျူကလ িয়ার အေဂျင်စီပူးပေါင်းပြီးအီရန်ဘက်ကလိုက်နာမှုရှိဖို့တည်ကြအောင်ဘယ်လိုလုပ်မယ်ဆိုတာအစဉ်အခံစီလိုပါတယ်။ဒါအပြင်ဒီဥပဒေမူကြမ်းထဲမှာပဲသမ္မတဥပမာအနေနဲ့အီရန်နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးလွှတ်တော်ကို6လတချိန်အစဉ်အခံပေးဖို့ကိုလည်းထည့်သွင်းထားပါတယ်။ဒါပေမဲ့နျူကလ িয়ার သဘောတူညီမှုတွေတရားဝင်ဖြစ်လာဖို့အတွက်တော့လွှတ်တော်အနေနဲ့မဲခွဲအတည်ပြုပေးစရာတော့မလိုပါဘူးခင်ဗျာ။
အမေရိကန်ပြည်အောင်စုမှာတရားဥပဒေစိုးမိုးရေးအဆင့်အမြင့်ဆုံးအရာရှိဖြစ်တဲ့ဗဟုအစိုးရရှေ့နေကျုံဖြစ်နေ Miss Loretta Lynch ဟာမနေ့ကတနင်္လာနေ့ကပဲကျန်းသစ္စာကြေညာခဲ့ပါတယ်။တရားရေးဝန်ကြီးဌာနမှာကျင်းပမဲ့အခမ်းအနားကိုဒုသမ္မတဂျိုးဘိုင်ဒန်ကဦးဆောင်ပြီးတော့ဒီအမျိုးသမီးကိုကျန်းသစ္စာကြေညာပေးဖို့အချိန်ကြရောက်ပါပြီလို့ပြောသွားပါတယ်။သမ္မတ Barack Obama ရဲ့လူဝင်မှုကြီးကြပ်ရေးပြုရင်ပြောင်းလဲမှုကိုထောက်ခံခဲ့တာရဲ့လူကုန်ဦးခံရတဲ့အမျိုးသမီးတွေကိုဝင်ဖြတ်ချဖို့ငွေကြေးကိစ္စမှာ Miss Lynch ကဒီမိုကရက်တီဘက်ကလိုက်ပြီးတော့ကန့်ကွက်ခဲ့တာတို့ကြောင့် Miss Lynch ကိုခန့်အပ်ဖို့၅လကျော်ကြာတော့မှအထက်လွှတ်တော် Republican တွေကအတည်ပြုပေးခဲ့တာဖြစ်ပါတယ်။ Miss Lynch ဟာဗဟုအစိုးရရှေ့နေကျုပ်ဖြစ်တဲ့တာဝန်ထမ်းဆောင်တဲ့ပထမဦးဆုံး American နိုင်ငံသား Africa နယ်ပွားအမျိုးသမီးဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းမှာသဘုံတွေအနေနဲ့အပြစ်ရရေသဘောတူညီမှုချိုးဖောက်ပြီးတော့ rocket launcher တွေနဲ့ပြန်ပစ်နေတယ်လို့အစိုးရတပ်ဖက်ကထုတ်ပြီးတော့ပြောလိုက်ပါတယ်။ယူကရိန်းကြီးတဲ့အနေနဲ့ကြေညာချက်ထုတ်ပြန်ရမှာဒီခွဲထွက်ရေသဘုံတွေအနေနဲ့သူတို့အခိုင်အမာစခန်း Donetsk မြို့နာကယူကရိန်းအစိုးရထိန်းချုပ်ထားတဲ့ Avdiivka မြို့ကိုမနေ့ကညပိုင်းမှာ Grad အမျိုးအစား launcher တွေနဲ့ပစ်ခဲ့တယ်လို့ဆိုပါတယ်။တကယ်တော့အစိုးရတပ်တွေနဲ့သဘုံတပ်တွေကိုပိုင်းခြားထားတဲ့ဒီရှေ့တန်းဒေသတစ်လျှောက်မှာမကြာခဏပဲတိုက်ပွဲတွေပြန်ပြောင်းများလာခဲ့ပါတယ်။ KF မြို့တော်မှာလုပ်တဲ့ယင်းနှိမ့်မြုပ်နှံသူတွေနဲ့ဆွေးနွေးပွဲတစ်ခုမှာလည်းယူကရိန်းသမ္မတ Petro Poroshenko ကစစ်ပွဲကြီးတွေလုံးဝပြန်ဖြစ်သွားနိုင်တဲ့အနေအထားတွေတောက်လျှောက်ရှိလာခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံမှာမွေးဆေးဝါးမောက်ခူကူးမှုနဲ့တည်တံပြေခံရသူတွေကိုစီရင်ဖို့နောက်ဆုံးပြင်ဆင်တာတွေလုပ်နေပါပြီ။နိုင်ငံတကာလူခွင့်အဖွဲ့တွေနဲ့ကမ္ဘာကောင်းဆောင်တွေအပြင်းထန်ကောက်ွက်နေတဲ့ကြားကဒီတည်တံစီရင်တော့မယ့်အထက်မှာနိုင်ငံခြားသား၈ဦးပါဝင်ပါတယ်။တည်တံကြားခံထားတဲ့ဩစတြေးလျနိုင်ငံသားတူဖြစ်သူမြူရန်စကူမာရန်ကိုဒေသစံတော်ချုပ်ညားတကောင်မှာတနက်ဖြစ်အဖွဲ့အနေနဲ့တည်တံစီရင်တော့မယ်လို့သူ့မိခင်ကသတင်းတောက်တွေကိုထုတ်ပြောခဲ့ပါတယ်။တည်တံစီရင်မဲ့အချိန်တိကျကိုတာဝန်ရှိသူတွေကမပြောပေမဲ့82နာရီကြိုတင်အသိပေးရမယ်ဆိုတဲ့အင်ဒိုနီးရှားဥပဒေအရစနေနေ့ကအသိပေးထားပြီးဖြစ်ပါတယ်။ဒီနေ့အစောပိုင်းတုန်းကတော့အခေါင်း၉ခုကိုတည်လာတဲ့ရေးပေါ်ရင်တရာစင်လောက်အကျဉ်းသားတွေကိုထည့်ထားတဲ့နူဆာကမ်ပကန်ကျွန်းပေါ်ကလုံခြုံရေးအစ်စ်မြင့်ချင်းထောင်ကိုရောက်သွားကြပါတယ်။ဩစတြေးလျ၊ဘရာဇီး၊ပြင်သစ်၊နိုင်ဂျီးရီးယားနဲ့ဖိလစ်ပိုင်ကဒီတည်တံပေးခံရသူတွေကိုနောက်ဆုံးအဖြစ်လာထွေတဲ့မိသားစုအဖွဲ့ဝင်တွေကလည်းတည်တံကိုဆိုင်းငံ့ပေးဖို့ယူကျုံးမရအင်ဒိုနီးရှားအရာရှိတွေကိုတောင်းပန်ခဲ့ကြပါတယ်။တည်တံပေးခံရတဲ့ဩစတြေးလျနိုင်ငံသား2ရဲ့ညီမတော်သူ2ကတော့တည်တံပေးခံရမဲ့သူတွေထိန်းထားတဲ့ကျွန်းစီကိုတွားရမယ်လှေစိတ်ရောက်မှာထိန်းမထနိုင်တော့ပဲယူကျုံးမရငိုချွေးခဲ့ပါတယ်ခင်ဗျာ။
အင်္ဂါနေ့ညထိပ်တန်းရောက်တဲ့တွင်တွေကိုမအေးတနာကျော်နဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်ကြီးမားတဲ့ငလင်တန်ခံခဲ့ရတဲ့နီပေါ်နိုင်ငံမှာကြမ်းရစ်ခဲ့တဲ့ကပ်ဘေးဒုက္ခသည်တွေအတွက်ရေနဲ့အခြေခံအစားအစာလိုအပ်မှုတွေအတော့ကိုကြီးမားနေပြီးနိုင်ငံတကာအကူအညီပေးရေးအတွက်လည်းလေဆိပ်အပါအဝင်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြုံနေရတယ်လို့နီပေါ်နိုင်ငံကတ်မန်ဒူမြို့ကိုဒီကနေ့ရောက်သွားတဲ့ VOA Video သတင်းထောက်ကိုစင်လက်ကပြောပါရယ်ကတ်မန်ဒူမြို့အခြေအနေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးတီယိုရောက်နေတဲ့ကိုစင်လက်ကိုကိုသားညုံဦးကဆက်သွယ်မေးမြန်းချပါရယ်ရှင်
ကျွန်တော်ဒီနေ့ဟိုနေ့လယ်မှာဒီကတ်မန်ဒူရောက်တာတော့အခုနေ့လယ်ဒီမြို့တဲကိုပတ်ကြည့်ရတော့ဟိုဒီရှေးဟောင်းအဆောက်အဦတော်တော်များများကတော့အလုံးဝပြိုကျသွားတာတွေ့ရတယ်ပြီးတော့ဒီကတ်မန်ဒူမြို့တဲကအိမ်တွေကတော့သူကအဲ့လူနေတိတ်ပြီးတော့အိမ်တစ်လုံးနဲ့တစ်လုံးကဆက်နေတော့ဆက်နေရဲ့အိမ်ကတော့မပြိုဘူးဒါပေမဲ့အဲ့လိုတီးကြရှိနေတဲ့အိမ်တွေမခိုင်တဲ့အိမ်တွေကတော့လုံးဝပြိုကျသွားတာတွေ့ရတယ်အဲဒီနေ့ဒီတော့မြို့တဲမှာတော့လူသေးအလောင်းတွေကတော့အခုတည်းကတော့ပေါ်ပြီးတော့တွေ့နေတော့မယ်နောက်တစ်ခုကမီလီယံမီမီယာဦးပြီးတော့ရေတောက်သုံးရေရှားတယ်ပေါ့ရေလုံးဝမရှိတော့ဘူးအဲအဲ့ဒီတော့သူတို့အခက်ခဲဖြစ်နေတာတော့တွေ့ရတယ်ကျွန်တော်မနက်လေခွင်းရောက်တော့ကတော့ဒီ American USA လေရင်တစည်းတွေ့တယ်ပြီးတော့အခုကျွန်တော်တို့လေနဲ့တူတူပါလာဒါကဒီဂျပန်ကေဇေးဖွဲ့တွေပါလာတယ်အခုညနေဒီမျိုးထဲမှာတွေ့ရတော့ဂျာမနီကကေဇေးဖွဲ့တွေတွေ့တယ်အော်ခတ်တာဒီမှာလေခွင်းကပေးတော့လေနေစိုက်လို့မရအောင်မနေ့ကကျွန်တော်တို့လာလာဆိုရင်လေနဲ့လာပြီး15နာရီလောက်လေထဲမှာပတ်ပြီးမှဟိုပြန်ဆင်းလိုက်ကလကတောင်းမှာပြန်ဆင်းပြီးတော့လေရင်စီဖြေးလိုက်ပြန်ပြီးတော့ကမန်ဒူကိုဆင်းဖို့အတွက်စောင့်ပြီးအပေါ်မှာပတ်ပြန်လိုက်နေဦး15နာရီလောက်လေထဲမှာနေပြီးတော့ဟိုဆင်းလေဆင်းလို့မရလို့ကျွန်တော်တို့ဘန်ကောက်တီပြန်သွားရတယ်ဒီနေ့မနေ့မှနောက်တစ်ခေါက်ပြန်ပြီးတော့ဘန်ကောက်ကနေပြန်လာ
ဘာကြောင့်လေမဆင်းနိုင်တာလဲလေကျနေလို့လားဒါမှမဟုတ်အောက်ကအခြေအနေကြောင့်
လေမဆင်းနိုင်တာဒီကာမနူမှာရှိတဲ့လေရင်ခွင်းကသူက runway ကတလိုင်းပဲရှိတာသူကအဲတလိုင်းပဲရှိပြီးတော့လေရင်လေး parking ထိုးဖို့အတွက်နေရာလည်းအလုံးလုံးမရှိဘူးလေရင်ခွင်းကအရန်သေးတယ်ပေါ့ပြီးတော့လေရင်ခွင်းရဲ့အချို့ facility တွေအကုန်လုံး သူတို့ full function မရမ်းနိုင်ဘူးပေါ့နော်အဲအဲ့တော့ဟိုလေရင်နေအစင်းတက်ကများများလုပ်လို့မရဘူးလေရင်နေထားဖို့လည်းအခက်အခဲရှိတယ်အဲ့တော့နိုင်ငံတကာအကူအညီလာတဲ့လေရင်တွေကလည်းအရန်ကြီးတယ်ပေါ့အဲ့တော့လေရင်ကွင်းကသူကဘလို့မှတော့ handle မလုပ်နိုင်ဘူးဖြစ်နေတာပေါ့
ခုနကကိုစင်လိုက်ပြောသွားတဲ့အဲထဲမှာရေတို့လက်စစ်မီးတို့အခက်အခဲတော်တော်ဖြစ်နေရဆိုတော့အဲ့ဒီတက်ကူဘာတွေများထောက်ပံ့ပေးဖို့အတွက်လုပ်နေကြတာတွေ့ရလဲ
အချင်းချင်းကူညီနေကြတာများတယ်ဒီဘလုံးကွင်းတွေမှာသူတို့ camp ထဲမှာလူတွေကအများရွက်ပြင်တဲ့နေဒီတိုင်းနေကြတယ်အဲ့ဒီမှာရေတောက်သုံးရေတို့အိမ်သာစာဘာမှမရှိဘူးအဲ့ဒီတော့ရေလာလူတဲ့လူရှင်တော့လူရဲ့အဲ့လိုယူရတာမျိုးရှိတယ်ပြီးတော့လမ်းဘေးမှာကျွန်တော်တွေ့ခဲ့တာရေပိုက်လိုင်းတွေပါလေအဲ့လိုပေါက်ပြီးတော့ရေလိုင်းတွေပေါက်နေတဲ့နေရာမှာရေတွေရှန်ထွက်နေအဲ့ဒီနေရာကနေပြီးတော့လူရဲ့အဲ့လိုတွားခတ်ရတာမျိုးတွေတော့ရှိတယ်စနစ်တကျစီမံပေးတာမျိုးတော့အခုလောလောဆယ်မှာတော့မရှိဘ
ူးဒီနိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေရောက်တဲ့အချိန်မှာငလင်းထပ်လုပ်တော့ထိခိုက်ရှိတယ်ဆိုတော့နိုင်ငံတကာကယ်ဆယ်ရေးလှုပ်သားတွေကိုစိုးရင်ကြောင်ကြမှုဖြစ်နေကြလား
ငလင်းနဲ့ပတ်သက်လို့ဒီနေ့တော့မှဟိုနည်းနည်း after shot အဲ့လိုမျိုးနည်းနည်းဟိုလှုပ်သွားသေးတယ်ပြောတာဒါပေမဲ့ကယ်ဆယ်ရေးသမားတွေကတော့ဟိုအများကြီးလည်းမရောက်သေးဘူးဥမာသူဟိုအယောက်60 90အဲ့လိုအတုတ်လိုက်ပြီးတော့ရောက်နေတယ်သူတို့ကတော့လောလောဆယ်တော့ဒီမြို့တော်ဒီကတ်မန်ဒူမှာပဲနေကြတာပေါ့ဟိုအတားရွာတွေမှာဖြစ်တာတော့ပုံများတယ်ပြောရဲရွာတွေဟိုဒီကတ်မန်ဒူရဲ့အပြင်ဘက်မှာရှိတဲ့ရွာတွေကြတော့သူတို့အိမ်တွေအဆောက်အဦတွေစောက်ထားတာလည်းမခိုင်တော့တချို့ဆိုရွာလုံးကျုပ်အဲ့လိုပြိုသွားတာမျိုးတွေရှိတယ်ပြောရဲအဲ့ဒီနေရာကြီးတော့ကျွန်တော်လည်းမနေ့ကမှရောက်မှာတော့တေချာတိကျတော့ပြောလို့မရဘ
ူးဟုတ်ကဲ့ကတ်မန်ဒူမြို့ထဲမှာရောပုံမှန်အစိုးရလုပ်ငန်းတွေနောက်စီးပွားရေးလုပ်ငန်းတွေအဲ့ဒီအခြေအနေရောဘယ်လိုရှိလဲ
အာဆိုရင်စီးပွားရေးလုပ်ငန်းတွေအကုန်လုံးကတော့ပိတ်ထားတယ်ဘယ်ဘာဆိုင်မှမဖွင့်ဘူးအာကယ်ဆယ်ရေးစတက်အဖွဲ့တွေတော့တွေ့တယ်ဟိုအများကြီးတော့တေချာမြို့စနစ်ကြအဲ့လိုမျိုးလမ်းပေါ်မှာအများကြီးတော့မတွေ့သေးဘူးပေါ့ပုံမှန်နေထားတော့မရှိသေးဘူးဒီမှာရှိတဲ့ဟိုပြည်သူတွေတော်တော်များများလည်းနောက်ထပ်ငလျင်အကြီးအများထပ်လုပ်မလားဆိုရဟာမျိုးတွေအဲ့လိုစိုးရိမ်ရောသူတို့ကအိမ်ထဲမှာမနေကြဘူးအဲ့လိုလမ်းပေါ်မှာပဲအဲ့လိုရွက်ပြင်တဲလေးတွေကိုးပြီးတော့နေကြတာညားတယ်နောက်ပြီးတော့ဒီမှာလည်းယာတိဥရလည်းနည်းနည်းစိုးနေတယ်ညဘက်အရန်အေးတယ်ပြီးတော့မိုးလည်းရွာနေ
အခုတေဆုံးတဲ့လူတွေရဲ့စီးရင်ထုတ်ပြန်ပြီးတာတို့မိသားစုတွေပြန်ပြီးတွေ့နေအောင်လုပ်ပေးနိုင်လို့အဲ့ဒီအခြေအနေတွေရောရောက်ပြီလား
လောလောဆယ်တော့အဲ့လိုစင်တာမျိုးတော့မတွေ့ဘူးလေလေဟာကျွန်တော်တို့ရောက်တဲ့ဒီကတ်မန်ဒူမှာအကြီးဆုံးဆိုတဲ့ဒီကမ်လဲကိုရောက်တယ်
။ကိုစလတ်တို့မနေ့ပြန်လောက်ဆိုရင်ဒီကတ်မန်ဒူမြို့ပြင်ကထိခိုက်တဲ့အခြေအနေတွေသွားကြည့်မယ်ဆိုတော့အဲ့သွားဖို့ရောခီးသွားလိုက်ရအခက်အခဲတွေဘာတွေရှိလား
။အာခီးသွားလိုက်ရလောလောဆယ်တော့ကျွန်တော်ကြာတာကားနဲ့တော့သွားလို့မရဘူးလမ်းတွေကလည်းပြတ်နေတယ်။အဲ့လိုအဆောက်အဦပြိုတာလည်းရှိတယ်ဆိုတော့ကျွန်တော်ဆိုင်ကယ်နဲ့တော့ဟိုဆမ်းပြီးသွားကြည့်မှာပေါ့အခက်အခဲကတော့မနေ့ပြန်ရောက်မှသိရမယ်လောလောဆယ်လူကယ်တွေကဒီကမြို့ကန်ကြီးပြောတာကတော့ကားနဲ့တော့သွားလို့မရဘူးဒါပေမဲ့ဆိုင်ကယ်နဲ့သူတော့သွားလို့ရနိုင်တယ်လို့တော့ပြောတယ
်နီပေါ်ကိုရောက်နေတဲ့ကိုစင်လတ်ကိုအခုကျမတို့အတန်မလွင့်ခင်ကလေးမှာပဲကိုသားညုံဦးကမေးမြန်းထားတာပါရှင်ခုတော့ကချင်ပြည်နယ်ဖက်ကသတင်းတပုတ်တင်ပြချင်ပါတယ်ဖက်ကနဲ့တနိုင်းဒေသမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အစိုးရစစ်တပ်နဲ့ကချင်တပ်ဖွဲ့တို့ရဲ့ပဋိပက္ခညီနိုင်ရေးအဖွဲ့တွေမြစ်ချီနာမြို့မှာအရေးပေါ်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာဒေသကိုအတူပူးတွဲပြီးစုံစမ်းစစ်ဆေးဖို့တဘောတူခဲ့ပါတယ်ပူးရဲစုံစမ်းစစ်ဆေးတာကိုတော့မနေ့ပြန်မှစတင်ပွဲရှိနေပြီးဒါဟာလင်းနှစ်နီးပါးကြာစစ်ပွဲကာလအတွင်းပထမဆုံးပူးတွဲစုံစမ်းစစ်ဆေးမှလည်းဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဖားကန်နဲ့တနိုင်းဒေတာအတွင်းဒီလ16ရက်နေ့ကနေ21ရက်နေ့အထိအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြား၄ရက်နီးပါးတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးအစိုးရနဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေဟာဒီလ28ရက်နေ့မှာမြစ်ကြီးနားမြို့မှာအရေးပေါ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်ဖက်ပြည်ပခန့်ညှိနှိုင်းရေးအဖွဲ့တွေတွေ့ဆုံပွဲမှာတိုက်ပွဲဖြစ်ပွားရာဒေတာကိုနှစ်ဖက်ကိုယ်စားလှယ်တွေတွားရောက်ပြီးပူးတွဲစုံစမ်းစစ်ဆေးဖို့အတွက်အကြမ်းအားဖြင့်သဘောတူခဲ့တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကအခုလိုပြောပါတယ
်။ရဲထိုင်လုံနဲ့အနေထားနဲ့ဒီညှိနှိုင်းရေးကိုဥတီနဲ့ကိုယ်စားလှယ်လာမှုမျိုးကိုကျွန်တော်တို့ကဘာပြောပြောလုပ်တင်မယ်ဆိုတဲ့အနေထားမှာသဘောတူကြတာကအပေါ်ရန်အားဖြစ်ပေါ့နော်။ကွန်ဂျစ်တေးရဖို့ကဒီအဲကျွန်တော်တို့ KIO ဘက်ကလည်းတင်ပြရသလိုအစိုးရစစ်ဌာနချုပ်တွေကလည်းတင်ပြရတယ်တင်ပြထားတဲ့ပုံမှာကွန်ပျူတာရက်ပေါ့နော်ကွန်ပျူတာစတဲ့နေ့အဲ့ဒီနေ့ကိုသွားဖို့တော့ကျွန်တော်တို့အဲ့လိုစီစဉ်ထားပါတယ်
KIO ဘက်ကတော့ကွန်ပျူတာရရှိထားပြီးပြည်ပခန့်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဘုံမူကြီးဇော်တောင်ကဥဆောင်သွားရောက်ဖို့ရှိနေပါတယ်ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့မနေ့ဖြန်မှာပူးတွဲစစ်ဆေးတာတွေစတင်လှုပ်ဆောင်နိုင်ပွဲရှိတယ်လို့ပြောပါတယ်။အဲ
့တော့သဘောတူချက်ရရစီအဲ့ဒါမနေ့ဖြန်တော့သွားဖြစ်မှာခင်ဗျ။အဲသွားပြီးတော့တေချာတော့လည်းရှိတယ်ဗျ။
ဒ
ီလိုပူးတွဲစစ်ဆေးနိုင်မယ်ဆိုရင်ဒါဟာ2012ခုနှစ်စစ်ပွဲစတင်ပြီး၄နှစ်နီးပါးကာလအတွင်းမှာပြိပခဖြစ်ပွားတာတွေကိုပထမဆုံးပူးတွဲစုံစမ်းစစ်ဆေးနိုင်မှာဖြစ်ပါတယ်ဒီလိုပူးတွဲစုံစမ်းစစ်ဆေးနိုင်မယ်ဆိုရင်ပြစ်ခတ်တိုက်ခိုက်တာတွေလည်းရော့ကျနိုင်မယ်လို့မျှော်လင့်ကြောင်းဦးလမိုင်ကွန်ကြားကပြောပါတယ်
အောက်ချင်မာကတချို့ရလိန်လိန်နေတာရှိတယ်ဗျာတက်ကတော်တော့ဒီဘက်ကတော်လည်းတော့အမားအကန့်တည်းလေးရမရပြဘူးလေတူတူလို့ကိုကြည့်လေကိုကြည့်လို့တူကြည့်လေဆိုရတော့အညီအကောင်ကြီးနဲ့ကြည့်နေတဲ့ခါကျတော့အခုလိုပြစ်သက်ခံနေတဲ့အတွက်လက်တက်ကတော်ရပြီးတော့မှဟိုရစ်လာစုံစားစစ်ဆေးပြီးမှဟိုတက်လို့ရှိရင်နောက်နောက်တာမျိုးလည်းမဖြစ်ရလေရလေအောင်ပေါ့တော့လေဘယ်သူမှလည်းအညီပါမှုမရှိအောင်ဟိုတင်းတင်းတင်းဖြစ်ဖြစ်ကိုအတွက်ကအဲ့ဒါတော့အကျိုးတော်တော်လေးရှိရှိရှိနိုင်တယ်လို့ကျွန်တော်ဒီကနေ့ပြောပြချင်တယ
် KIO ဘက်ကလည်းဒီလိုပူးတွဲစုံစမ်းစစ်ဆေးနိုင်တာကြောင့်တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းကိုတေချာသိရရင်တိုက်ပွဲတွေရှော့ချနိုင်မယ်လို့ယူဆထားသလိုနှစ်ဖက်တပ်တွေအကြမ်းဖျင်းအားဖြင့်နယ်နိမိတ်ပိုင်းခြားသတ်မှတ်နိုင်မယ်လို့လည်းမျှော်လင့်ထားပါတယ်ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့အကြားမှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ် NCA ကိုလာမယ့်လအတွင်းမှာလက်မှတ်ရေးထိုးနိုင်ဖို့ကြိုးစားနေပါတယ်။တကယ်လို့ NCA ကိုလက်မှတ်ရေးထိုးပြီးအပြစ်ခတ်ရက်စဲရေးစောင့်ကြည့်လေ့လာရေးအဖွဲ့ Joint Monitoring Committee ပူးတွဲဖွဲ့စည်းနိုင်မယ်နောက်နှစ်ဖက်တပ်တွေလိုက်နာရမယ့်စီမင်းစီကံ Code of Conduct ကိုရေးဆွဲနိုင်မယ်ဆိုရင်တော့ပြစ်ခတ်တိုက်ခိုက်တာတွေစတင်တဲ့အဖွဲ့ကိုအရေးယူဖို့အတွက်ဆောင်ရွက်နိုင်မှာဖြစ်ပါတယ
်။ကိုမိုးစောင်မင်းမြန်တင်ပြသွားတော့ပါရှင်။ VOA ကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါရယ်။ VOA မြန်မာပိုင်းအတန်လွင်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ကြပါရယ်ရှင်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။ခုတော့ထိုင်းနိုင်ငံဖက်ကသတင်းတပုတ်အကြောင်းဆက်ပါအောင်မယ်။ထိုင်းနိုင်ငံမကောက်မြို့နယ်နေတဲ့ Smooth Sakhon ခရိုင်မဟာချိုင်းဒေသရေထွက်ပစ္စည်းစက်ရုံနဲ့အစာစက်ရုံအပါအဝင်စက်ရုံ၃ခုကအလုတ္တမ20ကျော်လိုက်ပါလာတဲ့ကားတစ်စီးဟာအင်္ဂါနေ့ညပိုင်းမှာတိမ်းမောက်ခဲ့ပါရယ်။ကားပေါ်ပါလာတဲ့အလုတ္တမ9ဦးသေဆုံးခဲ့တယ်လို့အလုတ္တမ13ဦးလည်းပြင်းထန်တဲ့ဒဏ်ရာရနဲ့မဟာချိုင်းစက်ရုံအရေးပေါ်ခန်းတွေမှာကုသခံနေကြရပါရယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA သတင်းချောင်းမအေးအေးမာကသတင်းပေးပို့ထားပါရယ်ရှင်။
ထိုင်းနိုင်ငံကမဟာချိုင်းလို့လူသိများတဲ့မြန်မာအလုသမားများအများပြားနေထိုင်ရအလုလုတဲ့နေရာမှာမြန်မာအလုသမားတွေလိုက်ပါလာတဲ့ကားတစ်စီးတိတ်မောက်သွားတာကြောင့်လူ၉ဦးသေဆုံးခဲ့ရပြီးတချို့လည်းအရေးပေါ်ခန်းတွေမှာကုသမှုခံနေရပါတယ်။အလုသမားတွေကိုအကူအညီပေးနေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကကိုအောင်ဆန်းဦးကတော့အလုသမားတွေရဲ့နောက်ဆုံးအခြေအနေကိုအခုလိုပြောပြပါတယ်။
တေဆုံးတာကလက်ရှိအခြေအနေမှာကျွန်တော်တို့စဉ်းစားရတာကဟိုတေဆုံးသူ၉ယောက်ရှိပါပြီခင်ဗျာ။နောက်ထပ်ဒီမှာဆရာဝန်ကနေပြီးတော့လက်မှတ်ထိုးခိုင်းနေတဲ့အခြေအနေမကောင်းလို့အဲလက်မှတ်ထိုးခိုင်းတာတယောက်ရှိတယ်မိတ်ဆွေတယောက်တော်တော်လေးနေဆိုသွားတယ်။တန်ရာရတာကတော့အားလုံးကို73ယောက်ရှိပါတယ်ခင်ဗျတန်ရာရတာ။လက်ရှိမှာကုသရတာမဟာချိုင်းတက်မှာအရေးပေါ်ကန်းတဲ့မှာအမျိုးသမီးတယောက်အခြေအနေမကောင်းဘူး။မဟာချိုင်းသုံးမှာICU ခန်းမှာယောက်ျားလေး3ယောက်ရှိတယ်အဲ့ဒါကနည်းနည်းကောင်းတကားပြောနိုင်ခြင်းနိုင်ကောင်းလေးတယောက်ကလေးတန်းမှာတယောက်ရှိတယ်။နောက်တစ်ခါစမုတ်စာခွန်ဆေးရုံကြီးမှာယောက်ျားလေးက4ယောက်မိတ်ကလေး4ယောက်ရှိတယ်ဆိုရက်။နောက်တစ်ခုကဟိုအိတ်ကချိုင်ဆေးရုံမှာမိတ်ကလေးတယောက်ရှိတယ် ICU ခန်းမှာပါခင်ဗျ
။ဒီကနေ့မှာတော့ဆေးရုံတက်နေတဲ့အလုသမားတွေရှိရာကိုမြန်မာတန်ယုံကအလုသမားတန်အရာရှိတွေလာရောက်ကြည့်ရှုခဲ့ပြီးအလုသမား6ဦးကိုတဦးကိုဘတ်ငွေ3,000စီကူညီသွားခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံမြန်မာတန်ယုံကအလုသမားတန်အရာရှိဦးသိန်းနိုင်ကတော့အလုသမားတွေအတွက်အဆင်ပြေအောင်ဆောင်ရွက်ပေးနေကြောင်းကျန်းမာရေးကုန်ကြစရိတ်တွေအတွက်လည်းစိုးရိမ်စရာမရှိဘူးလို့ဆိုပါတယ
်ဘာမှမရှိပါဘူးတော့ကျေးဇူးတရားကူတာနေပါတယ်ဟုတ်တယ်ညီမကြီးခင်ဗျာကြီးတွေရောကြီးတွေရရှိအောင်လည်းတက်ဆက်ရအလုပ်ရှင်နဲ့ဆင်းလေးဖို့တဲ့ကျွန်တော်ရှိနေတယ်ကျွန်တော်ဒီနေ့ကိုရီးယားက6ပဲရှိပါသေးတယ်တယောက်ကတော့ရေးဘကုသတဲ့ကိုလည်းမတွေ့ရဘူးလေဟိုကစင်တရကြီးကကုသကုသတင်နေပါတယ်အလုလုကလည်းသူက60ပဲရှိပါသေးတယ
်တန်းနဲ့ချီပြီးအလုလုကင်နေကြတဲ့မဟာချိုင်းဒေသမှာအလုလုကင်နေကြတဲ့မြန်မာတွေဟာများသောအားဖြင့်အလုလုခွင့်လက်မှတ်မရှိသူတွေကများပါတယ်နေ့စဉ်ထိုင်းနိုင်ငံထဲကိုဝင်ရောက်လာနေကြပြီးအလုသမားလက်မှတ်လုပ်တဲ့အချိန်ကာလကျော်တဲ့အထိအလုလုဖို့တဲ့ဝင်ရောက်လာသူတွေလည်းရှိနေတာပါအခုတေဆုံးသူတွေနဲ့ဒဏ်ရာရသူတချို့ဟာ
အလုံးလောက်ကြတာရပ်ပိုင်းပဲရှိကြသူတွေပါတယ်လို့တချို့လဲထိုင်းနိုင်ငံရဲ့အလုံးလောက်ခွင့်လက်မှတ်တွေကိုတက်တမ်းမတိုးထားတာကြောင့်စေကူတာခွင့်နဲ့တိတ်ဆုံးမှုအတွက်နင်းနာကြီးရဖို့ကိစ္စတွေမှာအခက်အခဲတွေရှိနေတယ်ဆိုပြီးကိုအောင်ဆန်းဦးကဆက်ပြောပြပါတယ်ဒီလက်ရှိကျွန်တော်ရထားတဲ့ကလေးတွေကပန်းရောင်ကတ်တွေမှာသူကတက်တမ်းတွေဆုံးနေပြီကြံပြီးတော့တက်တမ်းမတိုးရတယ်အဒီတက်တော့သူကစေကူတာခွ
ဝဘမေတောင်မှာသူကမရှိတယ်ဝဘမရှိတော့ဒီတတိယကျော်ရောအရေးဆောင်ရွက်လို့ရသေးတယ်ဝဘမေလည်းမရှိတော့အဲ့ဒီလောက်ရောမှာလောက်တာနှလားသုံးလားလောက်ကြာအရေးဆောင်ကျော်ရောအရေးကြီးရတယ်ကိုယ်ကတပတ်ဆယ်လောက်ပဲရှိတယ်ဒီထိုင်းနိုင်ငံတွင်မှာတရားဝင်ကတရားမဝင်ကမြန်မာလူသမားနှစ်တန်းခွဲကနေတုံးတန်းလောက်ရှိပေမဲ့အလုပ်လုပ်ခွင့်လက်မှတ်နဲ့နိုင်ငံကလက်မှတ်လုပ်သူတွေကတင်ကနဲလောက်ပဲရှိနေတာ မြန်မာအလုပ်သမားအများဆုံးရှိတဲ့နေရာလဲဖြစ်ပါတယ်ရှင်
မအေးမှာတင်ပြသွားတာပါရှင်။ဖီယိုအေကနေအင်္ဂါနေ့ညဖက်သတင်းတွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်လိုက်ထုတ်လွှင့်နေပါတယ်။ခုတခါနိုင်ငံတကာသတင်းဖက်အလက်ပေးပါဦးမယ်။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းမေရီလန်းပြည်နယ်ဘယ်လ်တီမိုးမြို့မှာတိလအစောပိုင်းကရဲတပ်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းမှုအတွင်းကြော်ရိုးဒဏ်ရာနဲ့သေဆုံးသွားတဲ့လူမဲအမျိုးသားတဦး
အမေရိကန်ပြည်ထောင်စုမှာလူနည်းစုတွေအပေါ်ရဲဝင်တန်းတွေရဲ့ကံတွဲဆက်ဆံပုံတွေနဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြမှုတွေဖြစ်နေတဲ့အထက်မှာအခုနောက်ဆုံးရဲတပ်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းခံရစဉ်အတွင်းမှာသိဆုံးသွားတဲ့အသက်25နှစ်အရွယ်ဖရက်ဒီဂရေးရဲ့စာပနအပြီးတနင်္လာနေ့တုန်းကဗော်တီမိုးမြို့မှာအကြမ်းဖက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာကြောင့်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးကဗော်တီမိုးမြို့မှာအရေးပေါ်အခြေအနေကြေညာလိုက်ပြီး National Guard လို့ခေါ်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလည်းတရားချထားခဲ့ရပါတယ်လူငယ်ရတဲ့ချီဟာဗော်တီမိုးမြို့ရက်ကွက်တွေထဲမှာသွားလာပြီးကားတွေကိုမိရှို့စတိုးဆိုင်တွေမှာလူရက်ဖျက်ဆီးတာတွေကိုလုပ်ခဲ့တာပါရက်တပ်ဖွဲ့ဝင်တွေနဲ့ထိတ်တန့်ရင်ဆိုင်တွေ့ချိန်မှာတော့လူငယ်တွေကကြောက်ခဲတွေအုံဒီကဲတွေပလင်းတွေနဲ့ပြစ်ပေါက်ခဲ့ကြပါတယ်ရဲဝန်ထမ်း15ယောက်တရားရခဲ့တယ်လို့ရက်တပ်ဖွဲ့တာဝန်ခံ Eric Kovacek ကပြောပါတယ
် Right now it is a group of lawless individuals
ရက်ကွက်တွင်းကပြည်သူတွေရဲ့လုံခြုံရေးကိုမချိပြည်သူတွေဘေးကင်းလုံခြုံအောင်ကာကွယ်ပေးနေတဲ့ရဲဝန်ထမ်းတွေရဲ့လုံခြုံရေးကိုလည်းဂရုမစိုက်ပဲနဲ့ထင်အားလုပ်နေတဲ့ဥပဒေမဲ့လူတစုရှိနေတာပ
ါ ဧပြီလ12ရက်နေ့ကဖမ်းဆီးခံရတဲ့ Grey ဟာတပတ်အကြာမှာပြစ်ထက်တဲ့ကြောရွတ်တရားနဲ့သိဆုံးသွားခဲ့တာပါသူ့ကိုရဲကားနဲ့ဖမ်းဆီးခေါ်ဆောင်သွားစဉ်မှာကောက်ကောက်မုံမုံခေါ်ဆောင်သွားခဲ့ခြင်းမရှိဘူးလို့ရဲအရာရှိတွေကပြောပါတယ်အမေရိကန်တရားရေးဌာနကလည်းဒီကိစ္စကိုစုံစမ်းစစ်ဆေးနေတာပါကိုရီးယားမိသားစုတွေကတော့အချက်ဖတ်မှုတွေအဆုံးသတ်ဖို့တောင်းဆိုထားပါတယ်။မိသားစုရှင်းနေဝီလျံမာဖီကဂရီးယားစာပနအခမ်းအနားမှာစကားပြောခဲ့တာမှာတော့ဒီသိဆုံးမှုမှာပါဝင်ပတ်သက်နေတဲ့ရဲဝတ္ထန်တွေရဲ့ဖြည့်ရှိချက်အပြည့်အစုံကိုပေးဖို့တောင်းဆိုခဲ့ပါတယ
်။ We're calling for the police. The 6 of them.
အပြည့်ဝမဟုတ်တောင်တစ်စိတ်တစ်ပိုင်းပါဝင်ပတ်သက်နေတဲ့ရဲဝတ္ထန်6စလုံးကနေပြည်သူတွေရှေ့ထွက်ပြီးရှင်းပြတာမျိုးရှင်းလင်းချက်အပြည့်အစုံပေးဖို့ကျွန်တော်တို့တောင်းဆိုနေတာပါ။
ပြည်ခဲ့တဲ့တနေ့လာနေ့မတိုင်ခင်အထိရင်းရင်းကျက်ကျက်ရှိခဲ့တဲ့နေ့စဉ်ဆန္ဒပြပွဲတွေဟာဂရေးသိဆုံးမှုကိစ္စနဲ့ပတ်သက်လို့တရားပြတာမှုရှိအောင်ဆောင်ရွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။မနေ့ကတနေ့လာနေ့ဆန္ဒပြပွဲတွေမှာတော့အကြမ်းဖက်မှုတွေရှိလာခဲ့ပြီးတဲ့နောက်ဘော်တီမိုးမြို့တော်ဝင်ကမြို့ရင်းမှာရာမထွက်ရအမိန့်ကိုလည်းထုတ်ပြန်ခဲ့ပါရရှင်
။မခင်ပြုထွေးပါရှင်။ VOA ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါရယ်။ဖုန်းနံပါတ်ကတော့2323255 ဖြစ်ပါရယ်။ကျမတို့ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 2425ရောကနေဖန်ယူနာဆင်နိုင်ပါရယ်။ VOA ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်း radio season PP ချင်းည9:00 AM Asia Set 7ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ဒါရီမကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော့တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို line tometer 24 25နဲ့ 51 တို့ကနေည10နာရီအထိထုတ်လွှင့်ပေးနေပါရယ်ဒီစီစဉ်မှာတော့အဖတ်စင်ကဏ္ဍတွေဖြစ်တဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရမှာပါခုပထမဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရမှာပါ American ပြည်ထောင်စုမှာလိင်တူချင်းစုံမဲ့သူတွေအကြားလက်ထပ်ပိုင်ခွင့်ကဖွဲ့စည်းပုံအခြေခံဥပဒေပါအခွင့်အရေးတရားဟုတ်မဟုတ် American တရားရုံးချုပ်မှာဆွေးနွေးညှဉ်းခုံခဲ့ကြပါရယ်တကယ်လို့ဖွဲ့စည်းပုံပါအခွင့်အရေးဆိုရင်တနင်္ဂနွေလုံးအတိုင်းအတာအနေနဲ့လိင်တူချင်းလက်ထပ်ပိုင်ခွင့်ကိုတရားဝင်အတည်ပြုရမှာဖြစ်ပါတယ်။မဖြစ်ခဲ့ရင်တော့လက်ရှိအနေအထားအတိုင်းပဲပြည်နယ်တွေအနေနဲ့ပြည်နယ်တစ်ခုချင်းစီရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့လက်ထပ်ခွင့်ကိုအတိမတ်ပြုမပြုဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းမိုက်ကယ်ဘိုးမင်းရဲ့သတင်းလွှာကိုတော့ဦးသိန်းထိုက်ဦးကတင်ပြပါလိမ့်မယ်ရှင်။
အမေရိကန်ပြည်ထောင်စုမှာလိင်တူချင်းစုံမဲ့သူတွေကြားလက်ထပ်ပိုင်ခွင့်ကဖွဲ့စည်းပုံအခြေခံဥပဒေပါခွင့်ရေးတရားဟုတ်မဟုတ်အမေရိကန်တရားရုံးချုပ်မှဆွေးနွေးညှဉ်းခုံနေကြပါလေတကယ်လို့ဒါဖွဲ့စည်းပုံမှာခွင့်ရေးတရားဆိုရင်တနိုင်ငံလုံးအတိုင်းအတာနဲ့လိင်တူချင်းလက်ထပ်ပိုင်ခွင့်ကိုတရားဝင်သိမှတ်ပြုရမှာဖြစ်ပါလေမဖြစ်ခဲ့ရင်တော့လက်ရှိအနေအထားအတိုင်းပဲပြည်နယ်တွေအနေနဲ့ပြည်နယ်တစ်ခုချင်းစီရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ဒီလိုလက်ထပ်ပိုင်ခွင့်ကိုသိမှတ်ပြုမပြုလေလူကျေးစုံမဲ့သူတွေရဲ့တမကတွေကိုအတိအမှတ်ပြုမပြုဆုံးဖြတ်ရမှာဖြစ်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါလေ။ James Rose နဲ့ Ebert DeVore ဟာမွေးစားကလေး၄ယောက်ကိုပြုစုပျိုးထောင်နေသလိုလေလူကျေးစုံမဲ့သူတွေတရားဝင်လက်ထပ်ခွင့်မရှိတဲ့မီချီဂန်ပြည်နယ်ကကလေးတယောက်ကိုလည်းစောင့်ရှောက်နေသူတွေဖြစ်ပါလေ။ Ebert DeVore ကအခုလိုပြောပါလေ။
We spend family time together. We teach the kids.
မိသားစုအဖြစ်အတူတူကျမတို့နေပြီးကလေးတွေကိုသွန်သင်ခဲ့တယ်။သူများမိသားစုနဲ့မတူတာကအခုကျမဘသူ့ကိုချစ်တယ်လဲဆိုတာပါ။ဒီလိုချစ်မိတာတခုရဲနဲ့ကျမတို့ကိုခွဲခြားဆက်ဆံခံရတာဥပရေယအများနည်းတူအခွင့်အရေးမရတာမျိုးမဖြစ်သင့်ပါဘူး
။တရားဥပဒေမှာဆွေးနွေးနေတဲ့လေလူချင်းစုံမဲ့သူတွေကိုတရားဝင်လက်ထပ်ခွင့်မပေးတာကဖွဲ့စည်းပုံနဲ့ညီသလား။နောက်ပြည်နယ်တွေအားလုံးကဒါကိုအတိအမှတ်ပြုသင့်သလား။ဒီကိစ္စတွေမှာဒီဗိုးနဲ့ရိုစီတို့ကတရားလိုတွေဖြစ်ထွက်ဆိုကြမှာပါဝါရှင်တန်မြို့တော်မှာတော့စနေနေ့ကလိင်တူချင်းလက်ထပ်တာကိုစန့်ကျင်ကန့်ကွက်သူတွေစုဝေးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတယောက်ဖြစ်တဲ့ဝေါ်ဒမော်လစ်ကခုလိုပြောပါတယ
်ဒီနေ့ကျွန်တော်တို့စုဝေးတာကခရစ်ယာန်ဘာသာဝင်ဖြစ်တဲ့ကျွန်တော်တို့အနေနဲ့ဖျားသခင်ရဲ့အလိုတော်အတိုင်းလိုက်နာဆောင်ရွက်ဖို့ပါအိမ်နောက်ဘက်ဆိုတာယောက်ျားနဲ့မိန်းမပဲဖြစ်ရပါမယ်ယောက်ျားချင်းမိန်းမချင်းလက်ထပ်တာမျိုးမဖြစ်သင့်ပါဘူး
နောက်ထပ်ဆန္ဒပြသူတယောက်ဖြစ်တဲ့ James Valensky ကလည်းခုလိုပြောပါလေ
။ဒီမှာကျမ်းစာနဲ့ဘုရားသခင်ကလက်ထပ်တယ်ဆိုတာမိမနဲ့ယောက်ျားဖြစ်ရမယ်လို့အဓိပ္ပာယ်ဖွင့်ဆိုထားပါတယ်။တရားရုံးချုပ်ကဒီသတ်မှတ်ချက်ကိုပြန်ပြီးပြင်ဆင်ခွင့်ပြောဆိုဆွေးနွေးခွင့်မရှိပါဘူး
။လူထုစစ်တမ်းတွေမှာတော့အမေရိကန်ပြည်သူတွေကြားလိင်တူချင်းလက်ထပ်ခွင့်ပေါ်ထောက်ခံသူတွေပိုများလာနေတယ်လို့ဖော်ပြကြပါတယ်။မကြတဲ့ခင်ကစစ်တမ်းတွေအရာထောက်ခံသူ61ရာခိုင်နှုန်းရှိပါတယ်။ပြည်ခရတဲ့နေ့ကတော့အမေရိကန်တရားဝန်ချုပ်ကလေလူချင်းနှစ်သက်သူတွေရဲ့တမက်ကကိုဘိုးဆိုးရအနေနဲ့အတိမတ်ပြုဖို့ညှင်းဆိုပြီးပြည်နယ်၅ခုမှာအတိမတ်မပြုတဲ့ကိစ္စကိုလည်းဝင်ရောက်ဆွတ်ဖက်ဖို့ညှင်းဆိုခဲ့ပါတယ်။ဥပဒေရေးရာပညာရှင်တွေကတော့တရားဝန်ချုပ်အနေနဲ့လေလူချင်းစုံမဲ့သူတွေရဲ့လက်ထပ်ခွင့်နဲ့ပတ်သက်ပြီးအဆုံးစွန်သဘောထားကိုပြခဲ့ပြည်ပြီးလို့ယုံကြည်ပါတယ်။ပြည်နယ်တွေအနေနဲ့ကိုယ်သဘောနဲ့ကိုပြည်နယ်တစ်ခုချင်းစီသဘောထားအတိုင်းဆုံးဖြတ်ခွင့်ရှိနေတဲ့လေထာကရေရှည်ခံမှာမဟုတ်ဘူးလို့လည်းမြင်ထားကြတာပါ။George Town တက္ကသိုလ်ကဥပဒေပါမောက်ကနန်ဟန်တာက Skype ကနေအခုလိုပြောပါတယ
် We have now absurd situations in which a couple
ကမောက်ကမအခြေအနေတစ်ခုကိုပြောရရင်တော့လိင်တူချင်းလက်ထပ်တဲ့သူတွေကဒီပြည်နယ်ထဲမှာတရားမဝင်မှုဆိုရင်ခွင့်ပြုတဲ့ပြည်နယ်တွေကိုပြောင်းကြတယ်တချို့ပြည်နယ်တွေမှာကလက်ထပ်တာကိုပြည်နယ်ဥပဒေအရရောနောက်ဗဟိုအစိုးရဥပဒေအရပါလက်မခံကြပါဘူးတေချာတာတစ်ခုကတော့အချိန်ဘယ်လောက်ကြာမယ်ဆိုတာပဲကြွားပါလိမ့်မယ်American ပြည်တော်စုမှာဘဲပြည်နယ်မှာမဆိုလိင်လူချင်းစုံမဲ့သူတွေလက်ထပ်ခွင့်ရကြမယ်လို့ထင်ပါတယ်
။ Rossi နဲ့ Deborah ကတော့တကယ်လို့များတရားရုံးချုပ်ကသူတို့လူချင်းတဲ့အတိုင်းဆုံးဖြတ်ခဲ့မယ်ဆိုရင်ဒီနှစ်ကောမှာဘာလို့မလဲလို့မေးကြည့်တော့အကြီးအကျယ်မင်္ဂလာဆောင်ဖို့စီစဉ်မယ်မင်္ဂလာဆောင်ကြမယ်လို့ပြန်ပြောသွားကြကြောင်းပါခင်ဗျာ။
American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတော့ပါရှင်။ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွင်းတဲ့အတူကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါ။
မင်္ဂလာပါခင်ဗျာစနေညအင်္ဂါနေ့ညပိုင်းဒက်လီလိုက်စီစဉ်ကနေလို့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အစီအစဉ်ကတော့ဒီမကြခင်ကျင်းပဖို့ရှိတဲ့ဒီ6ပါတီထိပ်သီးဆွေးနွေးပွဲနဲ့သက်ဆိုင်တဲ့အကြောင်းအရာဖြစ်ပါတယ်အဓိကတော့ဒီ6ပါတီဆွေးနွေးပွဲမကြခင်ကျင်းပတဲ့အခါမှာသူနဲ့ပတ်သက်လို့ဘယ်လောက်ထိမျှော်လင့်ချက်တွေထားနိုင်မလဲနောက်တစ်ခုက6ပါတီဆွေးနွေးပွဲရဲ့ကုစားပြုမှုနဲ့ပတ်သက်လို့လည်းကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်အဓိကပါဝင်ဆွေးနွေးပြုဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမဦးကတော့ဒီလူမောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောဖြစ်ပါတယ်နောက်တစ်ခုကတော့လက်ရှိဒီမြန်မာနိုင်ငံကြီးကိုလေးလာခဲ့ဖြတ်ပြီးတော့စာရရေးနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ကျွန်တော်တယ်လီဖုန်းလိုင်းကြီးခေါ်ရတာနည်းနည်းလေးပမာပြူအခက်ခဲဖြစ်နေပါတယ်ကိုအောင်မိုးစောတော့လိုင်းပေါ်ရောက်နေပါပြီဒေါက်တာရံမျိုးသိန်းကဖုန်းလိုင်းအခက်ခဲတော့ဖြစ်နေပါတယ်ကျွန်တော်ကြိုးစားခေါ်နေပါတယ်အရင်ဆုံးကျွန်တော်ကိုအောင်မိုးစောကိုပဲကျွန်တော်ဒီလိုင်းပေါ်တင်ချင်ပါတယ်ကိုအောင်မိုးစောကြားရပါလားခင်ဗျအ
ဲကြားရတယ်ခင်ဗျကြားရပါတယ်
ဟုတ်ကဲ့ကောင်မျိုးစော်ကြီးအခုကျွန်တော်ခုနပြောသလိုပဲအရင်ဆုံးကျွန်တော်မေးချင်တာကအခုဒီ6ပါတီထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့အဲ့ထက်ကတဦးဖြစ်တဲ့ဦးဝေးမောင်ရဲ့ကိုစားပြုမှုနဲ့ပတ်သက်ပြီးတော့တိုင်းသားပါတီတွေကတချို့ကန့်ကွက်တဲ့သဘောမျိုးပေါ့နော်သူတို့ကိုစားမပြုဆိုတဲ့ဟာမျိုးထုတ်ပြန်တာတွေရှိလာပါတယ်အဲ့တော့ဒီ6ပါတီဆွေးနွေးပွဲမှာဒေါ်ဆန်းစုကြည်လည်းပါပါတယ်ဦးဝေးမောင်လည်းပါပါတယ်ပြင်ကတော့လွှတ်တော်ဘက်ကပုဂ္ဂိုလ်တွေလည်းပါပါတယ်အဲ့တော့ကိုစားပြုမှုနဲ့ပတ်သက်လို့အခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ကောင်မျိုးစော်ဘယ်လိုများမြင်ပါလဲကိုစားပြုပါရဲ့လား
အဲကျွန်တော်နှစ်ချက်ပြောခြင်းနဲ့ပထမတစ်ချက်ကတော့အခုကျွန်တော်တို့တိုင်းပြည်မှာခုနလိုပြည်ပမှာပေါ့နော်ဒီနိုင်ငံရေးကောင်းဆောင်တွေဆွေးနွေးပွဲတွေလုပ်တာအချိန်ချင်းဖြစ်နေပြီပထမတစ်ခါ14ပွင့်ဆိုင်နောက်တစ်ခါ48ပွင့်ဆိုင်နောက်တစ်ခါအခုနောက်ဆုံးတော့6ပွင့်ဆိုင်ဆိုတာဖြစ်တယ်ပေါ့နော်ဒီအပွင့်ဆိုင်တွေနဲ့ပတ်သက်လို့တော့ကျွန်တော်တူတဲ့အနေနဲ့အခုအချိန်နေအဖြစ်ဆိုစွာဖြစ်နေတယ်ဘလောက်အထိဒီအပွင့်ဆိုင်တွေကတကယ်ပဲတွေ့ဆုံဆွေးနွေးတဲ့နန်းချောင်းကိုတွားနေတာဟုတ်သလားမဟုတ်ဘူးလားဆိုတာကျွန်တော်စိတ်ထဲမှာစွေးစွာဖြစ်နေတယ်ဒါကပထမတစ်ချက်ဒုတိယတစ်ချက်နဲ့ဒုတိယတစ်ချက်ကပေါ့နော်ကိုစားပြုမှုလို့ပြောမယ်ဆိုလို့ရှိရင်လွတ်တော်တဲကတစ်ခုတည်းကိုပဲကိုစားပြုမှုဆိုတဲ့ကိစ္စကထွက်လိမ့်မယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်ကျွန်တော်တိုင်းပြည်ကဒေါ်စီနိုင်ငံမဖြစ်သေးဘူးဒါပုံဝင်လည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လွတ်တော်ကလည်းပဲအဲကျွန်တော် institution တစ်ခုအနေနဲ့ဟုတ်တယ်လွတ်တော်ရဲ့ဒီ democracy ကိစ္စမှာလွတ်တော်ကိုကျွန်တော်တို့လွတ်တော် process ပေါ့ဗျာနော်ရေကောက်ပွဲ process ဒါတွေကိုကျွန်တော်တို့ဦးစားပေးရမယ်ဆိုတာဟုတ်တယ်ဒါတွေကိုကျွန်တော်တို့အလေးထားရမယ်ဆိုတာဟုတ်တယ်သို့တော်လည်းပဲကျွန်တော်ကနေ့လွတ်တော်ကတကယ်ပဲအကုန်လုံးကိုကိုစားပြုလားမပြုလားဆိုတဲ့ကိစ္စကမေးခွန်းထုတ်ကြဖြစ်တယ်။နောက်တစ်ခုကဒီ6ပွင့်ဆိုင်ဆွေးနွေးပွဲဖြစ်လာပြီးတဲ့ကာလနောက်ပိုင်းမှာပဲမကြတဲ့တရက်နှစ်ရက်အတွင်းမှာပဲဒီချမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ဒေါ်လာကျင်နာချက်တစ်ခုထုတ်ပြန်တယ်။နောက်ဒီ6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်တဲ့ဒီတိုင်းသားတွေရဲ့ကိုယ်စားလှယ်ဟာသူတို့ချမ်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုကိုယ်သားမပြုတ်ဘူးဆိုတဲ့သဘောမျိုးဒီသဘောထားထုတ်ပြန်တာတခုကိုကျွန်တော်တို့တွေ့ရတယ်ဆိုတဲ့အခါကျဒီကိုယ်သားပြုမှုနဲ့ပတ်သက်လို့ကလည်းပဲအမေကထုတ်ချာရှိတယ်အဒီနှစ်ချက်ကိုကျွန်တော်ပြောချင်
ဟုတ်ကဲ့ကျွန်တော်ကိုအောင်မှုဆိုခုနပြောသွားတဲ့အချက်ချက်ကိုကျွန်တော်ပြန်မေးချင်ပါတယ်တွစ်ဆုံဆွနွေရေးဘက်ကိုဥတည်နေရလားဆိုတဲ့တန်တရားပေါ့ဘယ်နေရာမှာတန်တရားဖြစ်တာလဲအဖြေရဖို့တန်တရားဖြစ်တာလားအခုလုံနေတဲ့ပုံစံပေါ်မှာတန်တရားဖြစ်တာလား
ဒီလုံနေတဲ့ပုံစံတွေကတကယ်ပဲအမြင့်တာကရှိရှိဆွေးနွေးနေတာဟုတ်မဟုတ်ဆိုတဲ့ကိစ္စကတန်တာဖြစ်ပေါ်ရှိတယ်။နော်ဒီဆွေးနွေးပွဲတွေခဏခဏလုံနေတာကိုနိုင်ကတကယ်အမြင့်တာကဆွေးနွေးအမြင့်တာကရှိတဲ့ဆွေးနွေးမှုကိုရှောင်တယ်လို့ဖြစ်နေတယ်လို့ဒါကဟိုတော်တော်များများပြောဆိုနေကြတာကိုလည်းပဲကျွန်တော်နေ့စဉ်နဲ့အမျှကြားနေရတာပဲဖြစ်တယ
်။ဟုတ်ကဲ့ဒေါက်တာရံမျိုးသိန်းလီလိုက်ပေါ်မှာရောက်ပါပြီ။ကိုရံမျိုးသိန်းကြားရပါလားခင်ဗျာ။
ဟုတ်ကဲ့တော်ပါဗျာ
ဟုတ်ကဲ့ခုရမျိုးသိရင်ခုနကတော့ဥအောင်မှုဆိုဆွေးနွေးသွားတဲ့ချက်မှာတော့နှစ်ချက်တွေ့ပါလိမ့်မယ်တွေ့ဆုံဆွေးနွေးနေပတ်သက်လို့တကယ်တမ်းဥတည်ရဲ့လားနောက်ဒုတိယချက်ကကုစားပြုမှုကိုရမျိုးသိကဟော60%နဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
အဲကျွန်တော်ကတော့ဗျာကုစားပြုမှုအပိုင်းနဲ့ပတ်သက်ရင်ပေါ့လေအဲကျွန်တော်ခုနကိုအောင်မှုဆိုဆွေးနွေးသွားတဲ့အတိုင်းပဲကျွန်တော်တို့အနေနဲ့လွတ်တော်တွင်တစ်ခုရဲ့ကိုကျွန်တော်တို့ကြည့်လို့မရပါဘူးလွတ်တော်ပြင်ပကိုလည်းကြည့်ဖို့လိုပါတယ်အဲ့ဒီအခါကျတော့လွတ်တော်တွင်မှာအခုဒေါက်တာအင်းမောင်ကိုရွေးချယ်ထားတာကကျွန်တော်အဲတိတိလောက် ကလာလွတ်တော်ထဲမှာရှိတဲ့တိုင်းသားလွတ်တော်ကိုယ်စားလှယ်တွေကဆန္ဒမဲပေးပြီးတော့ရွေးချယ်ထားတာဖြစ်တဲ့အတွက်ကြောင့်မလို့အဲဒေါက်တာအေးမောင်ရဲ့အဲလက်ရှိကိုစားပြုမှုအနေထားဟာလွတ်တော်နိုင်ငံရေးမှာတော့ဒီမိုကရေစီနီးကျတယ်လို့အတိုင်းအတာတစ်ခုချင်းပြောနိုင်ပါတယ်ဒါပေမဲ့ကျွန်တော်ရဲ့ယူဆအားဖြင့်လွတ်တော်ပြင်ပမှာရှိနေတဲ့တိုင်းသားအဲပါတီတွေတိုင်းသားအင်အားစုတွေရှိနေကြတာကိုတွေ့ရပါတယ်အဲ့ဒီအခါကျတော့ကျွန်တော်အနေနဲ့ကတော့လွတ်တော်ပြင်ပမှာရှိနေတဲ့တိုင်းသားပါတီတွေတိုင်းသားအင်အားစုတွေကိုကိုစားပြုတဲ့ကိုယ်စားလှယ်တယောက်အဲမဖြစ်မနေထည့်သွင်းလို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုထည့်သွင်းလို့စဉ်းစားတဲ့အခါမှာကျွန်တော်အမြင်အားဖြင့်တော့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဥက္ကဋ္ဌကိုကျွန်တော်ကအဲတင့်တော်တယ်လို့ကျွန်တော်ရဲ့အဦးချင်းအနေနဲ့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျ
အဲ့တော့ဒုတိယတစ်ချက်ဖြစ်တဲ့လက်ရှိအဲ၆ပုံစံပြည့်စုံဆွေးနွေးရေးဟာအဲတကယ်အလုပ်ဖြစ်မဲ့ဘက်ကိုတွားနေသလားလို့အဲ့ဒီပုံမှာကျွန်တော်ရဲ့အမြင်ကတော့လက်ရှိအချိန်မှာအဲလက်ရှိလုပ်နေတဲ့ချုပ်ပြည်ပြည်ထောင်ဆွေးနွေးရေးဟာအဲပြည်သူလူထုကိုမျက်နှာမြင်မှုအပိုင်းမှာအားနည်းနေရအောင်တွေ့ရပါတယ်။နောက်ပြီးတော့ချုပ်ပြည်ပြည်ထောင်ဆွေးနွေးရေးမှာ
ဘာကြောင့်ပြည်သူလူထုပေါ်မျက်နှာမှုဘူးအားနည်းနေရလဲမြင်တာ
။တွေ့ရပါတယ်။
ဟုတ်ကဲ့ဘာကြောင့်
ပြည်သူကြတော့
ဘာကြောင့်လို့ပြောနိုင်တာလဲပြည်သူလူထုကိုမျက်နှာမမူပါဘူးလို့ဘာကြောင့်ပြောနိုင်တာပါလဲခင်ဗျ။အ
ဲကျွန်တော်ရဲ့သဘောကတော့ဗျာအမှန်တကယ်ကချုပ်ပြည်ပြည်ထောင်ဆွေးနွေးရေးဟာပြည်သူလူထုကိုမျက်နှာမှုရယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲနဲ့ပတ်သက်တဲ့အပီလူလူတီးတင်းတိတိုက်တယ်လို့ယူဆတဲ့အချက်အလက်တွေကိုအတိုင်းအတာတစ်ခုထိအဲပီလူလူကိုထုတ်ပြန်အပြစ်ပေးဖို့လိုအပ်တယ်လို့ကျွန်တော်ကမြင်ပါတယ်။အဲအဲ့လိုထုတ်ပြန်အပြစ်ပေးတဲ့အပြင်ကိုဒီချောပေါ်တိုင်းတွေ့ဆုံဆွေးနွေးရေးကိုဘလို့အချိန်ကြာနဲ့ဘလို့အစီအစဉ်နဲ့လုပ်မယ်ဆိုတာကိုပီလူလူကိုကြိုတင်ပြီးအပြစ်ပေးဖို့လိုအပ်တယ်လို့မြင်ပါတယ်။ဘာလို့လဲဆိုတော့ပီလူလူကဒီပါတီလွတ်တော်ရောအစိုးရတွေရောကိုတော့မဲပေးပြီးရွေးချယ်ထားတဲ့အနာရဲ့လူလာပိုင်ရှင်တွေဖြစ်တဲ့ကြောင့်လို့ပြည်သူလူထုကိုအသိပေးဖို့လိုတာပါ
။ဟုတ်ကဲ့။ကိုစားပြုမှုနဲ့ပတ်သက်လို့ကျွန်တော်ပြန်မေးချင်ပါတယ်။ခုနဒေါက်တာအေးမောင်ကိစ္စကျွန်တော်ဒီဆွေးနွေးပွဲအတွက်ဒေါက်တာအေးမောင်ကိုကျွန်တော်ကြိုးစားပြီးတော့ဖုန်းခေါ်ပါတယ်။သူ့ဖုန်းကကျွန်တော်ခေါ်ဖို့ခေါ်လို့မရဘူးခက်ခဲဖြစ်နေလို့ပါ။ဒေါက်တာအေးမောင်ကဒီမတိုင်ခင်ကျွန်တော်တို့ပြောပြတာကတော့ဟုတ်ပါတယ်တဲ့။ तू ကလွတ်တော်ထဲမှာရှိတဲ့တိုင်းသားအင်အားစုတွေကိုကိုစားပြုပါဆိုတာပြုပါတယ်ဆိုတဲ့သဘောမျိုးဒေါက်တာအေးမောင်ကတော့ပြောပါတယ်ခင်ဗျာ။ကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်။ဒေါက်အောင်ဆန်းစုကြည်ကရော NLD ပါတီကိုပဲကိုစားပြုတာလားဒီမိုကရေစီအင်အားစုအားလုံးကိုစားပြုနိုင်လား။
เออตัวเนี่ยเองก็တော့ပေါ့လေဒေါက်တာစုကြည်ကကျွန်တော်တို့အဲနိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာအဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တစ်ခုတည်းဥသာမှာကပင်းနေအခြားဒီမိုကရေစီအင်အားစုများကလည်းအဲကိုစားပြုနိုင်တဲ့ပုံကူတယောက်ဖြစ်ပါလေနောက်ပြီးတော့ပြည်သူလူထုတဲမှာလည်းတုံးချင်းအနေနဲ့ကိုစားပြုမှုထောက်ခံမှုတံမိုးထားမှုအမြင့်မားဆုံးရရှိထားတဲ့အဲလူလူခေါင်းဆောင်တဦးလို့လည်းပြောနိုင်ပါတယ်ဗျ
။ဟုတ်ကဲ့။ကော်မူဆော့ဘလို့မြင်ပါလဲဒေါန်ဆန်းစုကြည်ရဲ့ကုစားပြုမှုရော
။အခြေခံကတော့အခုချိန်ထိဒေါန်ဆန်းစုကြည်ကပြည်သူလူထုအများစုကယုံကြည်လေးစားတဲ့ထောက်ခံတဲ့ခေါင်းဆောင်သူဖြစ်တယ်လို့ကျွန်တော်အနေနဲ့အဲ့လိုပဲကျွန်တော်ယူဆပါတယ
်။ဒါပေမဲ့ဒေါန်ဆန်းစုကြည်ကဥမောက်စုဥရေမောင်ဆိုလို့ရှိရင်သူဆွေးနွေးမှုအတွက်ကိုဒီတိုင်းသားအဖွဲ့အစည်းတွေအားလုံးမဟုတ်တော့မှချို့နဲ့ဆွေးနွေးတာတွေပြန်လည်တင်ပြတာတွေလုပ်တယ်လို့ကြားပါတယ်။တောင်ဆန်းစုကြည်ကရောကော်မူဆော့ဆိုရင်ဒီမော်တဒီမိုကရက်တစ်ပါတီတရားဝင်ပါတီရဲ့ခေါင်းဆောင်တွေ့နေနေပါတယ်။ခြားနိုင်ငံရေးပါတီတွေအဖွဲ့အစည်းတွေကိုဆက်ဆက်မှုရှိပါလားဒီ၆ဖွဲ့ဆိုင်ရဲ့ပတ်သက်လို့
။ဒီတော့ဂနေအခြေအနေမှာတော့ဒီအဲ့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့တော့ဒါဝေဖန်တဲ့အတန်တွေပြောဆိုတဲ့အတန်တွေတော်တော်လေးကိုပွက်လောညံ့နေပါလား။ဒါကကျွန်တော်ကြားရတဲ့ကိစ္စကိုပြောတာပါ။အခြေခံအားဖြင့်ကျွန်တော်အမြင်အရပြောမယ်ဆိုလို့ရှိရင်တော့ဒီဒေါက်ဆန်းစုကြည်လို့ပုဂ္ဂိုလ်မျိုးအနေနဲ့ပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပဲဖြစ်ဖြစ်ကျန်တဲ့ဒီမိုကရေစီအင်အားစုနိုင်ငံရေးပါတီတွေဒီမိုကရေစီကိုအခြေခံတဲ့တိုင်းရင်းသားပါတီတွေကိုခဏကာလမှာသူစုစည်းပြင်တယ်လို့ကျွန်တော်အနေနဲ့ယူဆတယ်တော့ဒီနေ့ကာလရင်ပုတ်ပါဘူးစုစည်းပြင်တာတစ်နှစ်နှစ်နှစ်မကားတော့ဘူးဖြစ်တယ်လို့ကျွန်တော်အနေနဲ့ယူဆတယ်ဒါမှကနေ့အခြေအနေအထိစုစည်းတာတော့ကျွန်တော်တို့မတွေ့ရသေးဘူးအခုရွေးကောက်ပွဲကလည်းနီးနေပြီရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်တူးတဲ့စန္ဒအရာဆိုလို့ရှိရင်တောင်ဆန်းစုကြည်အနေနဲ့ပဲဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပဲဖြစ်ဖြစ်ဒီဒီမိုကရေစီကိုအခြေခံတဲ့တိုင်းရင်းသားပါတီတွေခုနဥက္ကဋ္ဌတို့လိုပါတီမျိုးတွေနော်ဒီမိုကရေစီကိုအခြေခံတဲ့နိုင်ငံရေးပါတီတွေကိုစုစည်းတဲ့နဲ့ coalition လုပ်တဲ့နဲ့လို့ကျွန်တော်အနေနဲ့မြင်တယ်သို့တော်လည်းအခုချိန်ဒီအဲ့ဒါလောက်တာမတွေ့ရသေးဘူးအဲ့အတွက်အားပေးရမှုတွေ
ဝေဖန်မှုတွေတော့ရှိနေတယ်ဘလို့ပဲတိုးတော်လဲဘလို့ပဲရှိရှိကနေ့ကာလမှာတော့သူကပြည်သူလူထုရဲ့အထောက်ခံဆုံးခေါင်းဆောင်ဖြစ်တယ်ဆိုတာကိုကျွန်တော်တို့ညင်းလို့မရဘူး
ဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်သွားရှင်တော်များများကသူတို့ရဲ့ဖုန်းနံပါတ်တွေကြူပြီးတော့ဆွေးနွေးမေးမြန်းလို့ဆိုတော့ပြဖို့ထားပါတယ်ဖုန်းတော်များများကခေါ်လို့မရဘူးဖြစ်နေပါတယ်အခုလက်တော်ရှိတဲ့လူတွေကျွန်တော်တင်ပေးပါမယ်ကိုကျော်ဘူးတထောင်ကိုကျော်ဘူးတထောင်ကြားပါလားခင်ဗျကျ
ားပါလေခင်ဗျာကျားပါလ
ေဟုတ်ကဲ့ကိုကျော
်ကျွန်တော်ကတော့ဒီစပွင့်ဆိုင်ဆွေးနွေးပွဲမှာဟွာလေးအကျိုးရှိအောင်ဘာတွေပြောသင့်လေဆိုတာပဲကျွန်တော်ပြောပါမယ်
ဟုတ်ကဲ့ပြောပါ
ဆက်ဆံဆွေးနွေးပွဲနဲ့ပါဝင်ဒီကောင်းဆောင်ရောက်ဦးစလုံးအတွက်သတိထားစရာအရှုပ်ကိုတင်ပြလိုပါသည်ပထမအချက်အနေဖြင့်မြန်မာနိုင်ငံ၏လူမှုစုပေါ်ရေးဘဝသည်အင်နာရှင်တိုင်းမလေးစင်ကာပူတို့ထက်နှစ်ပေါင်း50ခန့်မြောက်နောက်ကျကျင်ခေတ်ဒီကိုသတိထားစီလိုပါသည်မြန်မာနိုင်ငံ၏အနည်းဆုံးလစာမှာ66ဒေါ်လာခန့်ရှိပြီးထိုင်းနိုင်ငံ၏အနည်းဆုံးလစာမှာဒေါ်လာ140ခန့်များရှိသည့်ဖြင့်ဝန်ငွေမှာ50ခန့်ကိုဟာနေဒီကိုလည်းသတိပြုစီလိုပါသည်မြန်မာနိုင်ငံအစိုးရ၏တဘာဝတငွေရောင်းအောင်ငွေတဘာဝတင်စတာရောင်းအောင်ငွေများမှာနှစ်စဉ်ဒေါ်လာသန်း8000ခန့်ရရှိနေတော်လဲအများပြည်သူတို့၏စိတ်ရင်းရှင်အားလွတ်မြောက်အောင်လုံမပေးနိုင်သည်ကိုသတိထားစီလိုပါသည်သို့ဖြစ်၍ပုစိပုံကိုကြောင်းပေးတဲ့လောက်ကြောင်းပေးစီလိုပါသည် power sharing resource sharing တို့ကိုအထက်လျောက်ခွင့်ဝေပေးစီလိုပါသည်ဤစပွင့်ဆိုင်ဆွေးနွေးပွဲသည်အမှန်တကယ်ရွေးချယ်မှုရှိအောင်ဥဆောင်နိုင်တော့နိုင်ငံကြီးမြေသားကွန်မြူနတီတခုဖြစ်ပါစီဟုပြောလဲမြင်ပါသည်တကယ်ပါလေ
ဟုတ်ကဲ့ကုကျော်ကြီးကျေးဇူးပါကုကျော်ပြောသွားတာတော့သူရဲ့သဘောထားမြင်သူဖြစ်စီချင်တာကိုပြောသွားပါတယ်အဲ့တော့ဒီမှာတစ်ဆက်တည်းကျွန်တော်မြေဒီအဓိကပင်နိုင်ဆွေးနွေးသူတွေမြေကျင်တာကပထမအကြိမ်ဆွေးနွေးပွဲမှာကနေပြီးတော့သူဆွေးနွေးမဲ့အကြောင်းအရာတွေထွက်လာပါတယ်ဥမာရွေးကောက်ပွဲပါပါတယ်ဖွဲ့စည်းပုံခြေကံဥတွေပြင်ဆင်ရေးပါပါတယ်နောက်နိုင်ငံကြီးတည်ငြိမ်မှုနောက်အသွင်ကူးပြောင်းရေးချုံးမွေ့မှုပြည်ရင်းငြိမ်းချမ်းရေးဆိုတဲ့ကိစ္စရပ်တွေပါပါတယ်တို့ဒီအကြောင်းအရာတွေနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းဘယ်လိုများမြင်ပါလဲခင်ဗျအကြောင်းအရာတွေသူတို့ဆွေးနွေးမယ်ဆိုတဲ့အကြောင်းအရာတွေတိုက်တယ်တွေအဓိကတော့ထွက်လာပါပြီ
အဲကျွန်တော်ရဲ့အမြင်ကတော့ပေါ့လေလက်ရှိအခြေအနေမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့ပေါ့လေအဲဘယ်လိုအတိုင်းသာအထိပေါ်ဆောင်နိုင်မလဲဆိုတာမေးခွန်းထုတ်เสียဖြစ်တယ်လို့မြင်ပါတယ်အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာဥပမာပုံမှန်268လို့မျိုးအဲတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုတိုင်းဒေသကြီးနဲ့ပြည်နယ်ကရွေးကောက်တင်ရောက်ပြည်နယ်လွှတ်တော်တွေကနေရွေးကောက်တင်ရောက်နိုင်တဲ့ပြင်ဆင်မှုမျိုးကိုမလုပ်နိုင်ဘူးဆိုရင်တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာအဲကိုယ်ပိုင်အစိုးရတွေပေါ်လာဖို့ဆိုတာမဖြစ်နိုင်ပါဘူးအဲ့လိုမဖြစ်နိုင်လို့ရှိရင်တိုင်းရင်းသားပြည်နယ်ဒီကိုယ်ပိုင်ပြတ်ထန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဘက်ကိုဖော်ဆောင်နိုင်မှာမဟုတ်ပါဘူးအဲ့လိုမဖော်ဆောင်နိုင်လို့ရှိရင်အဲမှာလည်းကြံအဖွဲ့အစည်းတွေနဲ့ဆွေးနွေးနေတဲ့နိုင်ငံရေးဆွေးနွေးပွဲအားလည်းပဲအဲရှစ်တက်ဖို့ခက်ပါမယ်အပြစ်ခက်ရစေးရလည်းပဲရှစ်တက်ဖို့ခက်ပါမယ်အဲ့ဒီအခါကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးနဲ့ဒီရွေးကောက်ပွဲကိစ္စတွေဟာကျွန်တော်အမြင်အားဖြင့်တစ်ခုနဲ့တစ်ခုဆက်ဆက်နေတယ်လို့ကျွန်တော်ကမြင်ပါတယ်အဲ့တော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတစ်ခုပုံပေါ်လာဖို့ဆိုတာလည်းပဲအဲ့ဒီရုပ်ောက်ပွဲမတိုင်ခင်မှာရှိနေတဲ့နိုင်ငံကြီးအခင်းအကျင်းနဲ့အများကြီးတက်ဆိုင်နေတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီအခါကျတော့အဲ့ဒီရုပ်ောက်ပွဲကိုဟယ်လို
ဟုတ်ကဲ့ကြားပါလေကြားပါလေကိုရိုင်မင်းသိန်းကြားပါလေတခြားလိုင်းတစ်လိုင်းကြားပါရ
ယ်။အဲ့ဒီရုပ်ောက်ပွဲကိုဟိုမတိုင်မီပုံပေါ်မဲ့အခင်းအကျင်းဟာဘာနဲ့တိုင်ရိုက်ဆက်ဆက်နေလဲဆိုတော့လက်တလုံးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းရှင်နဲ့ဆက်ဆက်နေတယ်လို့ကျွန်တော်ကမြင်ပါတယ်။အဲ့ဒီခါကျတော့အဲ့ဒီဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးလုပ်ငန်းရှင်ကိုလက်တွေ့ကြကြပြည်ပြည်ချင်းချင်းမဖော်ဆောင်နိုင်ဘူးဆိုလို့ရှိရင်ဒါမဲ့ရွေးကောက်ပွဲတွေကလွတ်လပ်ပြီးတရားမျှတတယ်လို့ပြောဖို့ခက်ပါမယ်။အဲ့ဒီလိုအနေအထားမျိုးတွေကိုကျွန်တော်ကတွေ့ရပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်အမှတစ်ဆက်တည်းမြင်ချင်ပါတယ်ပြောမယ်ဆိုရင်ရွေးကောက်ပွဲကဒီနှစ်ထဲမှာသူတို့ခံမှန်းထားတယ်တစ်ချိန်တည်းမှာဆန္ဒခံယူပွဲဆိုတော့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲဆိုတဲ့ကိစ္စကလည်းရှိနေပါတယ်။အဲ့တော့ဒီအခြေအနေတွေကိုဒီတစ်နှစ်အတွင်းမြန်မြန်ဆန်ဆန်လုပ်နိုင်ပါမလား6ပွင့်ဆိုင်ကနေပြီးတော့တာထွက်ပြီးတော့
အဲ့တော့အဲ့ခုနကျွန်တော်မြင်တာပေါ့လေဒီလိုချက်ဆန္ဒခံယူပွဲကိုရွေးကောက်ပွဲကိုအဲလုံနိုင်ဖို့ပေါ့လေအလားအလာတော်တော်လေးနည်းတယ်လို့ကျွန်တော်ကမြင်ပါတယ်ပြီးတော့ချုပ်ပွဲဆိုင်တွေ့ဆုံဆွေးနွေးရေးကနေလည်းပြည်သူလူထုညှို့နေနေတဲ့ရလတ်ကောင်းတစ်ခုထွက်လာနိုင်ခြေကလည်းအင်မတန်မှနည်းနေတာကိုတွေ့ရပါတယ
်ဟုတ်က
ဲ့အဲ့ဒီအခါကျတော့အဲ့ဒီလိုရလတ်ကောင်းမထွက်ဘဲနဲ့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံကြီးအပြောင်းအလဲကိုရှေ့ဆက်သွားနေပါတယ်လို့ ပြောနိုင်ဘူးကဘယ်လို့မှမလွယ်ပါဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကောင်မှုဆော်ကဘယ်လိုယူဆပါလဲဖွဲ့စည်းပုံပြင်ဆင်နိုင်ရေးဆိုတဲ့ကိစ္စအကြောင်းရက်ကဒီတကယ်တမ်းပြောမယ်ဆိုရင်ဖွဲ့စည်းပုံပြင်ဖို့ဆောက်ဥတည်ထားပြီးတော့တောင်ဆန်းစုကြည်ကပထမဆုံး၄ပွင့်ဆိုင်တောင်းခဲ့တာပါနောက်ပိုင်းအပွင့်တွေဖြစ်ပြီးတော့6ပွင့်ဖြစ်သွားတာ哦ဆိုဒီဖွဲ့စည်းပုံပြင်ဆင်နိုင်ရေးဆိုတဲ့အလားအလာအခြေအနေဘယ်လိုရှိလဲရွက်ောက်ပွဲလည်းနီးနေပါပြီဆန္ဒခံယူပွဲလည်းလုပ်ဖို့ရှိပါတယ်ကောင်မှုဆော်ရဲ့အမြင်သိကြပါမယ်
ဘူးကအဲ့ဒီအလားအလာတော်တော်မှိန်နေပြီတော်တော်မှိန်နေအတန်လဲတော်တော်ကိုတော်တော်ကိုဖျော့နေတယ်လို့ကျွန်တော်အနေနဲ့တော့ပြောချင်တယ်အဲ့ကိအဲ့ကိစ္စလုပ်မယ်ဆိုရင်တော့မှရွေးကောက်ပွဲအလွန်တွေအထိဖြစ်သွားနိုင်တယ်လို့ပြောတာဆိုတာလေညာလာတယ်ဆိုတဲ့အခါကျတော့ဒါကတစ်ချက်ပေါ့နောက်တစ်ချက်ကကျွတ်တော်တွင်မှာတော့ဘာတွေကိုပြင်မယ်ဘာတွေကိုစင်မယ်ဆိုတဲ့ကိစ္စတွေကလည်းပဲအခုထိတိတိကျကျဆွေးနွေးတယ်ဆိုတာမကြားရဘူးမကြားရတဲ့အခါကျကျွန်တော်တို့ကလည်းမသိသေးဘူ
းဟုတ်ကဲ့
ဆိုတော့တွင်မှာသူတို့ review process ရှိမယ်သူတို့ဘာတွေပြင်မယ်ဆိုတဲ့ကိစ္စတွေကိုဆွေးနွေးပါမှကျွန်တော်အပြင်အသူတွေတွတ်တော်အပြင်အသူတွေအတိကြားမှာပြီးတော့မှပြောရဆိုရတဲ့ကိစ္စတွေဖြစ်လာမှာအခုအချိန်ကြီးလဲအဲ့ဒီကိစ္စတွေကကျွန်တော်မကြားရသေးဘူးအကြားသေးတဲ့အပြင်ကိုကျွန်တော်မေမှာတုံးခဲ့3လ4လလောက်တုန်းကမေလမှာခုနကဆန္ဒခံယူရလုံမယ်ဆိုရဲအတန်တွေဖြစ်လာတယ်။ဒါမဲ့အခုအဲ့ဒီအတန်တွေကလည်းပြန်မှိန်သွားတယ်။ပြန်မှိန်သွားတယ်ဆိုတဲ့အခါကျတော့ဒီဖွဲ့စည်းရေးအုပ်ချုပ်ပုံချီကဥပဒေပြင်ဆင်ရေးဆိုတဲ့ဒီ process ကလည်းပဲဘယ်လိုအခြေအနေဖြစ်မယ်ဆိုတော့ကျွန်တော်အခုကာလမှာဘယ်လိုမှပြောလို့မရဘူးလို့ဖြစ်နေတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တော်ရှင်ချို့ကလေလိုင်းပေါ်ရောက်နေတော်ရှင်ချို့လှည့်ပေးခြင်းပါလေ။မောင်တက်တနာရဲ့အမေရိကန်ပြည်တော်စုကမောင်တက်တနာကြားပါလားခင်ဗျာဆွေးနွေးလို့ရပါဘ
ူး
ဟုတ်ကဲ့ဆွေးနွေးလို့ရပါပြီ
ဟုတ်ကဲ့ဒီအခုဒီဟိုက၄ဝက်ဆိုင်၄ဝက်ဆိုင်နေလို့၆ဝက်ဆိုင်ကိုဖြစ်သွားလေဒါစက်တော့ပြင်းမရှိဘူးအရေးကြီးတာကြာဟာစစ်ကောင်းဆောင်ကြီးလားသူခွဲခေါ်ထားတယ်ဒါသူတို့ကစစ်စာလည်းရှိတယ်ဂျုံကြီးတယ်တကယ်ကြောင်းလဲကျင်တဲ့စန္ဒရှိတယ်ဆိုလို့ရှိရင်ဒါဒီကိစ္စကဒါအတင်ညာလဲဒါကြောင်းလဲလို့ရတယ်ဒါပေမဲ့ဒီအယူကို၆ဝက်ဆိုင်ဆိုလို့ဖွင့်ပြပြီးတော့တော်နိုင်ငံကဟိုချက်ခွဲ့အနေနဲ့ကစားကျင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အတွက်အရေးရှိမှာဘယ်သူမှမကောင်းနိုင်ဘူး။ဒါပေမဲ့တခုတော့ရှိတယ်ဗျ။ဒီ6ဝက်ဆိုင်နေတော့ဝါရီရလာနိုင်တယ်ဆိုလို့ရှိရင်ဟိုကျွန်တော်တို့ပြောင်းပြောင်းယုံကြည်မှုတွေရလာနိုင်တယ်။အမြင်လေးဖလှယ်လို့ရလာနိုင်တယ်။ဒီရတဲ့ဆက်အားလုံးအောင်ဝင်နိုင်တဲ့အခြေအနေတခုလည်းတော့ဖန်တီးနိုင်တယ်။ဒါဒီ first wave အခြေခံဥရကျဆင်းရဲကိစ္စကိုလည်းအထိုက်လျော်ဒီထက်မှာလုပ်နိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်။အကျိုးရှိလာပြီဆိုလို့ရှိရင်အဲ့တော့ကဒီ6ဝက်ဆိုင်ကနေပြီးတော့တစ်ဆက်အငြင်းရုပ်ခလဲရောက်မယ
်
တရားရောက်ယုံကြည်မှုတွေအတိဆောက်လို့ရနိုင်တယ်တရားပြီးတော့ဘလို့ရှင်းဆက်စကားကိုတော်လို့ရနိုင်လို့ဆိုတာအနည်းချင်းတော့ထွက်လာပဲအဲ့လိုထွက်လာပြီဆိုလို့ရှိရင်ကျန်တဲ့ပေါင်းဝင်တဲ့ပေါင်းဝင်လူလူပါလာလို့ဆိုလို့ရှိရင်ပုံကြီးချေရှင်းလာတယ
်ဟုတ်ကဲ့ပါခင
်ဗျဟုတ်ကဲ့
ဟုတ်ကဲ့ခုသဒ္ဒနာကျေးဇူးပါကျွန်တော်တို့နောက်တစ်ယောက်တင်ခြင်းလို့ပါဦးစိတ်မောင်ကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါလ
ား။ Okay ဦးစိတ်မောင်တူတူတုတ်လေးဆွေးနွေးလို့ရပါတယ်။မေးမြန်းခြင်းလည်းမေးမြန်းလို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကဒီ6ခုဆိုင်ဆွေးနွေးရေးနဲ့ပတ်သက်လို့ကျွန်တော်တို့ဒီအငင်းသွားစရာကိစ္စရတွေကိုပြောဖွယ်ပြီးဒီ6ခုဆိုင်ဆွေးနွေးရေးအရေးကြီးမှုနဲ့ရေးပါမှုတွေအပေါ်မှာဒီကောင်းတဲ့အလားအလာဖြစ်နိုင်ဖို့ကျွန်တော်ကြည့်ဖို့ပဲလိုတယ်လို့ထင်တယ်။အဲဒါကြောင့်6ခုဆိုင်ဆွေးနွေးရာအစိုးရဘက်ကဒီအစိုးရတော်ကနေဆုံးဖြတ်ပြီးတော့ဖြတ်ထားတဲ့အစ်မင်းဆုံးဒါဆွေးနွေးပွဲတစ်ခုဖြစ်တယ်
ပ
ါဝင်တဲ့သူတွေကလည်းအစ်မကြီးပုဂ္ဂိုလ်ပါဝင်ပြီးဆွေးနွေးကြမှာဖြစ်တယ်ဆွေးပြချက်တွေချတင်ကြမှာဖြစ်တယ်အစ်မကြီးချက်ချနိုင်ဖို့အတွက်လည်းပါဝင်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်ဒါကြောင့်လို့ဒီပုဂ္ဂိုလ်တွေနဲ့ဆွေးနွေးကြမယ်ဆိုရင်အကျိုးများဆုံးအခြေတစ်ခုတော့ထွက်လာနိုင်တယ်ကျွန်တော်တို့ယူဆတယ
်ဟုတ်ကဲ့ပါဦးစိတ်မောင်ကျေးဇူးပါခင်ဗျာဟုတ်ကဲ့ကျွန်တော
်ဆွေးနွေးလို့ကလည်းဧပြီလ10ရက်နေ့ကဆွေးနွေးရပြီဖြစ်တယ်လေအဲ့တော့ဒီဟာနဲ့ပတ်သက်လို့အချိန်တူကျွန်တော်တို့ကမတိရဒေါ်လည်းပဲတပည့်မောင်ကအင်တာဗျူးတစ်ခုမှာအေယော်ဒီဂျာနယ်အင်တာဗျူးမှာသူပြောပြချက်အရတော့ကောင်းတဲ့လားလားဒီဒီပထမဆုံးအချိန်ကောင်းနေဖြစ်တယ်သူသိရတယ
်ဟုတ်ကဲ့ပါဦးစိတ်မောင်ရပါပြီကျွန်တော်အချင်းကန်သက်ရှိလို့ပင်နယ်ဆွနေလူကလှည့်ပေးခြင်းပါလေကျွန်တော်အရင်ဆုံးဥရောမှုတော့ဖိတ်ခေါ်ခြင်းပါလေခုနမောင်တက်တနာဆွေးနွေးရဲ့ဥစင်မောင်ဆွေးနွေးရဲ့မောင်စနာဆွေးနွေးရဲ့အထင်မှာတော့အနေဆုံးတော့ပြန်လှန်ထိစပ်မှုရှိလာမယ်နှိစပ်မှုရှိလာမယ်ယုံကြည်မှုတည်ဆောက်နိုင်မယ်ဆိုတဲ့သူ့အမြင်ရှိပါတယ်ကိုအောင်ဥအောင်မိုးစောဘယ်လိုများမြင်ပါလဲ
ကျွန်တော်တို့အဲ့ဒါတွေကိုလေတောင်းတရားကိုစကားပြောဖို့ဆိုဖို့ informal ဖြစ်ဖြစ်ဖြစ် formal ဖြစ်ဖြစ်စကားပြောကြဖို့ဆိုတဲ့ကိစ္စတွေကိုပြောတာဆိုတာတော်တော်ကိုကြာနေပြီဖြစ်တယ်တော်တော်ကိုကြာနေပြီအခုကရွေးကောက်ပွဲကမနက်ဖြန်တပတ်လုံးတော့
ဖွဲ့စည်းပုံအခြေခံဥပဒေအရလည်းအခုချိန်ထိပြင်မလားမပြင်ဘူးလားဆိုတော့မသေးကြသေးဘူးအဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ရွေးကောက်ပွဲနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပြည်ရင်းငြိမ်းချမ်းရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်တိုင်းပြည်တွင်းကအဓိကကြားတဲ့ခေါင်းဆောင်တွေကြားမှာတကယ်အနှစ်သာရရှိရှိစကားပြောမှုကိုကျွန်တော်ညှော်လင့်နေတာတော်တော်ကြားပါပြီဒါပေမဲ့အဲ့ဒီကိစ္စကအခုချိန်ထိအပွင့်တွေဟို14ပွင့်ဖြစ်လိုက်48ပွင့်ဖြစ်လိုက်6ပွင့်ဖြစ်လိုက်6ပွင့်ဖြစ်တဲ့အခါမှာလည်းခုနကကိုစားပြစ်မှုနဲ့ပတ်သက်လို့အငင်းပွားမှုတွေပြစ်လာလိုက်ဆိုတဲ့အခါမှာကျွန်တော်ပြည်သူတွေအတွင်းမှာပဲဖြစ်ဖြစ်ခုနလူလွတ်တော်အပြင်မှာရှိတဲ့တာမန်အက်တီဗစ်အင်အားစုတွေမှာပဲဖြစ်ဖြစ်နိုင်ငံရေးအဖွဲ့အစည်းတွေမှာပဲဖြစ်ဖြစ်တော်တော်ဝေဝါးကြစဉ်းစားကြတွေဖြစ်လာတယ်ဆိုတော့အခုကျွန်တော်ရေကောက်ပွဲလုပ်ဖို့ဆိုတဲ့ကိစ္စကတိတ်မကြတော့ဘူးဒီကိစ္စကိုချောမွေ့ဖြတ်တန်းဖို့ဆိုလို့ရှိရင်ဖွဲ့ရုပ်ချုပ်ပုံအခြေခံဥပဒေကပြင်ကိုပြင်ဆင်ဖို့လိုကိုလိုအပ်နေတယ်အဲ့ဒါတွေကိုတိတိကျကျဒီနေ့ကာလမှာဖြစ်စေခြင်းနဲ့
ဟုတ်ကဲ့
အဲ့ဒီစကားပြောဆိုမှုကိုလည်းတိတိကျကျစကားပြောဆိုမှုခဏိကာလမှာဖြစ်ဖို့လိုနေပြီ
ဟုတ်ကဲ့ကျွန်တော
်အခုကျွန်တော်တိုင်းပြည်မှာဖြစ်နေတာကစကားတွေပြောတယ်ပြောတယ်ပြောတယ်ဖွဲ့ရုပ်ချုပ်အခြေခံဥပဒေလည်းပြင်မယ်ပြင်မယ်ပြင်မယ်လို့ပြောတယ်ပြောတာကြာတာကြာလာပြီလက်တွေကတိတိကျကျဘယ်တော့လဲဘယ်အချိန်လဲဆိုတာကဘာမှဖြစ်မလာဘူးဆိုတဲ့အခါကျတော့
ကျွန်တော်အချိန်လေးနဲ့ကတ်တော်လို့ကြော်မှုဆိုတော့ကျွန်တော်ဒေါက်တာရံမျိုးသိန်းကိုအနေနဲ့လှည့်ပေးချင်ပါတယ်ကိုရံမျိုးသိန်းကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်စက္ကန့်30လောက်ပဲချိန်ရပါတယ်အခုတမရအူသိန်းစင်ကခုန၄ပွင့်ဆိုင်၆ပွင့်ဆိုင၄၈ပွင့်ဆိုင်အမျိုးမျိုးဖြစ်နေတဲ့အခါမှာဒီ၆ပွင့်ဆိုင်ကိုခုနကြော်မှုကိုရံမျိုးသိန်းတန်လျာဖြစ်လို့ဟန်ပြလို့ပဲလားယူဆလားတမရကိုနိုင်ကလူလလရှိရရှိတယ်လို့ယူဆလားဘလို့မြင်ပါလဲခင်ဗျာတမရရဲ့အမြင်ပေါ့ဘလို့တုံးတက်မိပါလ
ဲ။ကျွန်တော်အမြင်ကတော့ချုံပွဲပိုက်တိုးဆုံးချင်းရေးကိုမြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ရဲ့တောင်းလေးရေးပေါ်မှာတော့တန်တရားဖြစ်နေတဲ့ဟိုရှင်းမတိုးဘူးလို့ယူဆနေတဲ့အမေရိကန်ပါဝင်အနောက်အုပ်စုနိုင်ငံတွေကိုအဲဂျော်ဘီလုံးချင်တဲ့ဟန်ပြခြေလမ်းတစ်ခုလို့ကျွန်တော်ကတော့ပို့ပြီးတော့ထင်ပါတယ်ဗျ။
ဟုတ်ကဲ့ပါခင်ဗျာကိုဒေါက်တာရံမျိုးသိန်းကျေးဇူးပါကျွန်တော်ဒိုင်ရက်လိုက်အစီအစဉ်အချိန်လေးဆက်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဥအောင်မှုဆောင်ကဒေါက်တာရံမျိုးသိန်းကိုတခြားသတော်ရှင်တွေအားလုံးကဒီမှာကျွန်တော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရက်လိုက်အစီအစဉ်ဒီမှာရနာဝင်ပြပါခင်ဗျာ
ထလို့သူမခင်ဖြူထွင်းတဲ့သူကိုသားညုံအစီအစဉ်တင်ဆက်တဲ့ဒိုင်ရက်လိုက်ကိုကြားခဲ့ရတာပါ VOA ကနေခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းတိုမီတာ2451တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါရှင် VOA ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေမပြီးဆုံးခင်မှာကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမာရီတန်နာကျော်ကပြောပြပေးပါအောင်ရှင်
နေရင်တန်တဲ့နီပေါ်လူတို့တွေရင်းနေတဲ့ချာအခြေခံအကူအညီတွေအရေးပေါ်လိုအပ်နေပြီးတော့နီပေါ်နိုင်ငံကိုရောက်ရှိဖို့နဲ့အပြည့်အစည်းပုံတွေအောက်မှာပြည်နေတဲ့သူတွေကိုကယ်ဆယ်နိုင်မှုကယ်ဆယ်ရေးလုပ်သားတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ဒီငလင်ကြောင့်တည်ဆုံတဲ့သူ၈တန်းရှိခဲ့ပြီးတော့ဒီငလင်ကြောင့်လူပေါင်း၈တန်းထိခိုက်ခဲ့ရပြီးတော့စုစုပေါင်းတည်ဆုံသူ4300ကျော်ရှိပြီးတော့ဒဏ်ရာရသူ8000လောက်ရှိတယ်လို့တာဝန်ရှိသူတွေကအင်အားနဲ့မှပြောကြပါရစေ။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုပြဿနာဟာ8000အာရှနိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေကြားကွဲပြားမှုမဖြစ်စေရဘူးလို့မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်ကပြောလိုက်ပါရစေ။အားကောင်းတဲ့အာဆီယံညီညွတ်မှုနဲ့တွေးဆမှုရှိပြီးတော့တောင်တရုတ်ပင်လယ်ပြဿနာနဲ့ပတ်သက်ရင်တူညီတဲ့သဘောထားရှိကြတယ်လို့မစ္စတာနာဂျစ်ကသတင်းထုတ်တွေကိုပြောသွားပါရစေ။အမေရိကန်ပြည်အောင်စုကိုနိုင်ငံတော်အလဲပိုက်ခီးစဉ်ဖြစ်နေရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုအမေရိကန်သမ္မတဘရက်အိုဘားမားကအိမ်ယူတော်မှာဒီကနေ့ပဲကြိုဆိုဧည့်ခံခဲ့ပါတယ်။သူတို့နိုင်ငံရဲ့မဟာမိတ်ဆက်ဆံရေးဟာအခိုင်အမာဆုံးအနေအထားကိုရောက်ရှိနေတယ်လို့လည်းခေါင်းဆောင်နှစ်ဦးကပြောကြားသွားခဲ့ပါတယ်။အဓိကရုံးနေတဲ့မတည်ငြိမ်မှုတွေဖြစ်နေတဲ့အမေရိကန်ပြည်အောင်စု Maryland ပြည်နယ် Baltimore မြို့မှာတော့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဖြန့်ချထားရပါတယ် Maryland ပြည်နယ်အုပ်ချုပ်ရေးမှူး Larry Hogan က Baltimore မြို့မှာအရေးပေါ်အခြေအနေကြေညာထားပြီးတော့ဒီကနေ့ကြောင်းနေပိတ်ထားပါတယ်ရှင
်တရင်ချင်းချုပ်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေမှူးကမခင်ဖြူတွဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် Feel American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းတိုမီတာ24 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းပါစေရှင်ကျွန်မနန်းလောပါThank you.
This program has come to you from the Voice of America, Washington.